Mami Sri, Drozin Pondu, Namo Tata Tonye, Yusu Javazu, Namo Tata, Bhagavato, Arahato, Namo Sambo Tata, Namo Tata, Bhagavato, Arahato, Namo Sambo Tata, Namo Tata, Bhagavato, Arahato, Namo Sambo Tata.
วันนี้ก็พอดีวิปัสสนาญญูจองเตียเซบาอดชุบีเนเน่รอပြောเกบาระเนาะပြန်ပြီးနည်းနည်းလေးမှတ်မိအောင်ပြောမယ်။နံပါတ်1ကဘာလဲ?အယောင်အလင်းနော်ဝိပဿနာညာအယောင်လေး။သူကတော့ဥပကိလေသာတော့မဟုတ်ပါဘူး။တော်တော့သူ့အပေါ်အယောင်လင်းနေအပေါ်မှာတွေ့တာမှုဖြစ်မှဥပကိလေသာဖြစ်ပါတယ်။ဥပကိလေသာရဲ့တရားဝတ္ထုပဲနော်။နံပါတ်1ကဩဘာဒ။နံပါတ်2ကပီတိနော်။နှစ်သက်မှုတွေအသိအကောင်းတယ်။နံပါတ်3ကပတ္တိစိတ်စရိတိရဲ့အေးချမ်းမှုငြိမ်းအေးမှုတွေကသိအလွန်အကောင်းတယ်နော်အဓိမောကဆုံးဖြတ်ချက်တွေကသိအကောင်းတယ်နော်ဟိုသိခံမြဲတယ်ပေါ့အနေစာပဲဒုက္ခပဲအနတ္တပဲစသဖြင့်ဒီလိုဆုံးဖြတ်ချက်တွေကခံခံမြဲမြဲဆုံးဖြတ်နိုင်တယ်ပကဟဝိရိယကလည်းသိအကောင်းနေတယ်စိတ်စရိတိတွေကိုဒီအာယုံကနေအောက်ရှောမကြအောင်ချိန်ပင်ထားတယ်ဒုက္ခဝိပဿနာဉာဏ်နဲ့ရှင်တွဲနေတဲ့ဒုက္ခချမ်းသာဒုက္ခကလည်းသိအကောင်းတယ်ဒီဒုက္ခကတော့သာဘိမာတော့အမာနုတိရတိလို့ခေါ်ပါတယ်နော်လူတမ္မန်တို့သုံးဆောင်ခံစားခြင်းကမထိုက်တန်တဲ့ဝိပဿနာရှုခွင့်ကိုအောင်မြင်မြင်ရှုပါသုံးသပ်နိုင်တဲ့တရောကောင်းတို့သာခံစားလို့ရတဲ့ချမ်းသာဒုက္ခမျိုးပဲနော်ကာမဒုက္ခတဲ့ဇာနဒုက္ခကပို့ပြီးချမ်းသာတယ်ဇာနဒုက္ခတဲ့ပို့ပြီးတော့ဝိပဿနာဒုက္ခကချမ်းသာတယ်ဝိပဿနာဒုက္ခတဲ့မချမ်းသာဖို့ချမ်းသာနိဗ္ဗာန်ချမ်းသာတွေကတော့ပို့ပြီးချမ်းသာတဲ့သဘောရှိတယ်အစင်းစင်းနော်ညာနာဝိပဿနာညာတွေကမိုးကြိုးဆက်လို့ပဲသိခက်တယ်အရင်ချိန်ကမှဉာဏ်ပညာတွေကသိအားကောင်းလာပါတယ်ဥပါဒါနဲ့တတိတွေကလည်းသိခိုင်မြဲတယ်အာယုံပေါ်မှာစိတ်ချလိုက်ရင်ကတ်နေတယ်နော်ရွေးမသောအောင်စိတ်ကိုထိန်းထားနိုင်တဲ့တတိတွေကအသိအကောင်းနေတယ်ဥပက္ခတဲ့တတရမစ္ဆတတစတိသိပ္ပသင်္ခါရတရားတွေပေါ်၌ကြောင့်ကြောင့်မှုတောင့်တမှုမရှိပဲအငြိမ်းမြလေးလေးရှုထားနိုင်တဲ့ဆွမ်းအားရှိတယ်ဒီသင်္ခါရတရားတွေဖြစ်ပြီးပြည့်နေတာကိုကြည့်ပြီးတော့ဝန်းနေမှုကြည်ကွဲမှုစတဲ့ဒီသဘောတရားတွေဘာမှမရှိဘူးနော်ဒုက္ခညာနမှုပဋ္ဌာန်တော့နိဂန္တိအဲ့ဒီကုဏကပြောကြတဲ့ဥပက္ခအထိကိုမျိုးသောတရားတွေကတော့ဥပက္ခိလေသတရားရဲ့တရားဝတ္ထုသာဖြစ်တယ်သူတို့အပေါ်မှာတွေ့တာမှုမရှိရင်ဘာမှမဖြစ်ပါဘူးအဲ့ဒီကျမ်းနဲ့ခုလာမယ့်ပြောတဲ့နိဂန္တိတခါတလေကျတော့မိမိဝိပဿနာဉာဏ်ကုန်မိမိကနှစ်သက်နေတဲ့ရှုလို့သိကောင်းတော့သဘောကျနေတယ်အဲ့ဒီနိဂန္တိကလည်းညီညွတ်ကြောင်းတရားဖြစ်တယ်နော်အဲ့တော့ဒီဥပက္ခိလေသတွေကိုပြောရင်းနဲ့ဟိုဒီနေ့ကမေခွန်းတစ်ခုမေးလို့သာသနာ့ဘုံဝေရောက်ရှင်ဟန်ပြုခြင်းနဲ့ပတ်သက်ပြီးမေးတော့ဘုန်းကြီးရဲ့ထေရီကအကြောင်းလေးပြောပြပါရနော်ပြောတာလေးကမပြည့်မစုံဖြစ်သွားတယ်ဘုန်းကြီးကဒီထေရီကဘိက္ခုနီမာလေးကြီးညိုလို့ဘုန်းကြီးရဲ့ထက်တော်ပြောခြင်းပါသေးတယ်နော်သူရဲ့အတိတ်ဇန်ကြောင်းကိုပြန်ပြောင်းကြည့်လိုက်တဲ့အခါမှာကတ္တဗ္ဗဘုရားရှင်လက်ထက်ကဘိက္ခုနီဘုရားနဲ့အနှစ်ပေါင်း2000တိတိသူကဝိပဿနာတမထဝိပဿနာဘာဝနာတွေကိုအပြင်းထန်ကြိုးစားအထောက်ခဲ့ပို့ပါတယ်နော်ဒီချက်နဲ့ပတ်သက်ပြီးတော့စတော်ကြီးတစ်ပါးကတော့လက်မခံနိုင်တဲ့အပြောဆိုမျိုးသူကပြောတယ်နှစ်ပေါင်း2000လောက်အထောက်ပြီးတော့ဘာဖြစ်လို့ ဘယ်ဖို့နေမှာမရတယ်ဆိုပြီးတော့သူကတော့နည်းနည်းလေးမကျင့်တတ်တဲ့သဘောပြောတယ်ဒီချက်နဲ့ပတ်သက်ပြီးစာပေမှာရှင်းလင်းထားတာကတော့အတိအကျတော့မရှိပါဘူးတုံတုံခံမှန်းကြည့်ရတာကတော့သူတို့ရဲ့အစ္ဆန်တရားဓာတ်အပေါ်မှာလည်းမူတည်မယ်ဝိပဿနာဉာဏ်ဤရဲ့မရင်ကျက်မှုအပေါ်မှာလည်းမူတည်ပါတယ်ဝိပဿနာဉာဏ်ဤရဲ့မရင်ကျက်မှုဆိုတာကတော့မဉ္ဇဉ်ဘုံညာရနိုင်လောက်အောင်သူရဲ့ဝိပဿနာဉာဏ်ကြီးကအာကြည့်သောမြေဥပါနိတရားပစ္စယတတိဖြင့်ကျေတုပြုတ်ပိနေတဲ့စွန့်ဟင်ကသိရှိဖို့မပေါ်ဘူးဒါကြောင့်လည်းသူမေဖို့နေမှာမရဖြစ်သွားတယ်ဒါလည်းဖြစ်နိုင်တယ်နောက်တစ်ခုဖြစ်နိုင်တာကတော့အရိခိကတ္တဝဘုရားရှင်လက်ထောက်တော်မှာဘုန်းကြီးတို့နာမည်ကျော်ဖြစ်တဲ့ဥပလွန်ထေရီတို့ပတ္တစာရိထေရီတို့ယသောတရားထေရီတို့အလုံးသူတို့ကကြည့်ကြည့်မင်းကြီးရဲ့သူမိတော်ကိုဦးလားအပြုံကြီးတွေကြီးပဲသူတို့လည်းကောမရဗြဟ္မစရိယကျင့်ပြီးတော့တရားအထုတ်ကြတာပဲသူတို့လည်းမဖို့နေပါမရဘူးဘာဖြစ်လို့လဲသူတို့ကဂေါရမဘုရားရှင်သာသနာတော်မှာကြွတောင်းဝင်ဖို့ရန်အတွက်နိယတဗျာတွေရထားပြီးတဲ့ပုဂ္ဂိုလ်တွေဖြစ်နေတယ်ဒီတော့ဒီထေရီကမျိုးသမီးကအဲ့ဒီစီရင်တဲ့မှာမပါပေမဲ့လို့သူဟာလည်းဂေါရမဘုရားရှင်သာသနာတော်မှာကြွတောင်းဝင်ဖို့ရန်ပါရမီမျိုးစည်တွေကရှိနေခဲ့ပုံပေါ်တဲ့အကြောင်းကတော့ဘုန်းကြီးတို့ဟိုလေးတင်ချင်တဲ့ကဘာတသိန်းပြန်ကြည့်လိုက်ပါသူမေရာရှင်အသေးကဒီပင်ကရာဖျားရှင်ရဲ့ခြေတော်အောက်မှာနိဒ္ဒဗျာဒိပန်းဆင်းမြန်းနေတယ်သူမေတ္တာအမျိုးသမီးအမှုရှိနေတဲ့နောက်ကအမျိုးသမီးတွေကလည်းသူမေရာရှင်အသေးဖျားဖြစ်တဲ့အချိန်ခါကြမှသူတို့ကလည်းကြွတောင်းဝင်ကြတယ်ဒါသူတို့ဆန္ဒပဲနော်ဒါကြောင့်သူတို့လေသိချင်းနဲ့ကဘာတသိန်းဖြတ်ကျော်ဖို့အကြောင်းမရှိပါဘူး။ဒါပေမဲ့လို့သူတို့လေသိချင်းနဲ့ကဘာတသိန်းဖြတ်ကျော်လာရတယ်။ဘာဖြစ်လို့လဲ။အဲသူတို့ဆန္ဒပဲဒါဟုတ်လို့မလား။ဒါသူဆန္ဒနဲ့သူပဲ။ဒါကသူကလေသိချင်းရဲ့ကဘာတသိန်းချမ်းမှသူကကြွတ်ချင်တာကိုအဲ့ဒီလိုအမျိုးအစားလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်နော်။ဒီတော့ဒီနေရာမှာဘုန်းကြီးထပ်ပြောချင်တာကတလောကလည်းဘုန်းကြီးပြောခဲ့ပြီပါပြီ။ပါရမီမျိုးစေ့ကသိအရေးကြီးပါတယ်နော်။အဓိကရောဆန္ဒတာဘုန်းကြီးတို့ဖရာအလုံးတော်မြတ်မနိယတဗျာဒိဆင်ញံဖို့အတွက်ပါရမီအင်္ဂါ၈ချက်ဒါအလုံးကြာဘူးကောင်ကြာဘူးလိမ့်မယ်နော်ခုဒီသာဝကရင်ကြတော့အဲ့ဒီ၈ချက်မလိုဘူး၂ချက်ပဲအဓိကရဆန္ဒအဓိကရကောင်းမှုကုသိုလ်ရှိခြင်းမေဖို့နိဗ္ဗာန်ကိုလိုလံတောင့်တနေတဲ့ဆန္ဒတာကပြင်းပြခြင်းဟုတ်တယ်မလားအဲ့ဒီအကြောင်းအင်္ဂါ၂ချက်စုံညီဖို့လိုတယ်အဲ့တော့အဓိကရကောင်းမှုကုသိုလ်နဲ့ပတ်သက်ပြီးဒီလောကဘုန်းကြီးရှင်းခဲ့ပြီးပြီစရဏတရား35ပါးနဲ့ဝိဇ္ဇာ10ပါးဝိဇ္ဇာ10ပါးမှာတော့ဝိပဿနာဉာဏ်ကအဓိကပဲနော်စရဏတရား35ပါးထဲမှာလည်းဝိပဿနာဉာဏ်ပါနေတယ်ဒီတော့ဝိပဿနာဉာဏ်ကစရဏလည်းဖြစ်တယ်ဝိဇ္ဇာလည်းဖြစ်တယ်ဘာကြောင့်လဲယံခပရိသန္တိအကျိုးကိုဝိပဿနာဉာဏ်ကပေးတတ်တယ်ဘာဖြစ်လို့လဲသူစွန့်ဆောင်ထားတဲ့ကုသိုလ်ကံဒီထဲမှာဝိပဿနာဉာဏ်ကအကောင်းဆုံးကုသိုလ်ကံဖြစ်နေတယ်ဒီကဏ္ဍကာလမှာဒီကံကသူကဝင်ရောက်ပြီးအကျိုးပေးတတ်တဲ့သဘောရှိတယ်နော်အဲ့ဒီလိုဝိပဿနာဉာဏ်ကဘဝတစ်ခုဆိုတဲ့ပရိသန္ဓေအကျိုးကိုပေးခဲ့မယ်ဆိုရင်စရဏမျိုးစည်လည်းမှန်တယ်ဝိဇ္ဇာမျိုးစည်လည်းမှန်တယ်နှစ်ဖက်ရဖြစ်သွားတယ်ဒါကြောင့်ဟိုသင်္ခတ်သုတ်တံမှာတော့ရှင်အနန္ဒဂုရုမြတ်ကစရဏတရား25ပါးနဲ့ပြည့်စုံခဲ့မယ်ဆိုရင်လည်းသာဝကတွေမညာဘုံညာနိဗ္ဗာန်ရနိုင်တဲ့အကြောင်းကိုဟောထားတယ်ဟုတ်တယ်လေတို့ဒီဟောကြားချက်ကိုဘုရားရှင်ကသာဓုခေါ်ပြီးတော့လက်မှတ်ထိုးပေးထားပါတယ်เนาะအတည်ပြုထားတယ်ဒီတော့စရဏတရား25ပါးနဲ့ပြည့်စုံမှမဉ္ဇဉ်ဘုံညာရနိုင်တဲ့သဘောရှိတော့အဲဒီစရဏတရား25ပါးထဲမှာအချင်းချုပ်လိုက်တော့ဒါနရဲ့သီလရဲ့ဒါနရဲ့သီလရဲ့ဘာဝနာရဲ့ဆိုပြီး၃ခုပဲရှိပါတယ်เนาะဒီတော့အတိတ်ကဘာမီမျိုးစင်ရှိဖို့လိုတယ်သူကအဲဒီကတ္တဗ္ဗဘုရားရှင်လက်ထက်တော်မှာဒီအမျိုးသမီးလေးကအနည်းနှစ်သောဓမ္မထဝိပဿနာဘာဝနာတွေကိုစနစ်တကျသူအကြည့်ကြံကြုံကိုဘာမြအထုတ်ခဲ့တဲ့ပါရမီမျိုးစင်ရှိတဲ့သရောကောင်းလေးဖြစ်တယ်နော်ဖြစ်တဲ့ဒီသရောကောင်းလေးအကြောင်းကိုဘုန်းကြီးထပ်ပြောဖို့တတိယလိုတာကဒီနေ့ဆွမ်းလာလှူတဲ့ဒကမာကြီးရဲ့မိဘကြောင့်လည်းထွက်နေအောင်ဆိုတဲ့စကားလေးသူကပြောသွားတယ်ဘုန်းကြီးလည်းဒကမာကြီးတွေအဲ့ဒါမိဘကြောင့်လည်းထွက်နေတဲ့နီးစနစ်ကလေးတခုထပ်ပြောခြင်းလို့ပါနော်အဲ့တော့ဒီအမျိုးသမီးလေးကသူကလိမ့်ဆိုပြီးမင်းသမီးတူဖြစ်ပါတယ်တုံတုံလဲမင်းသမီးတူဖြစ်နေတဲ့အတွက်မိဘတွေထံခွင့်တောင်းပါတယ်ခွင့်တောင်းလို့မရဘူးသာသနာ့ဘဝဝင်ရောက်ပြီးရှင်ဟန်းပြုဖို့ ဘာဖြစ်လို့သူကဒီစိတ်ဓာတ်တွေပေါ်လဲဆိုတော့အတိတ်ပါရမီမျိုးစစ်ပါခဲ့တာအကြောင်းတစ်ခုပါတယ်။နောက်အကြောင်းတစ်ခုကတော့မင်းသမီးဖြစ်တယ်လေသူအလကားမနေပါဘူး။ဘိက္ခုနီကျောင်းတွေကိုတော်တော်ပြီးတော့တရားနာတယ်။တရားနာပြီးလို့ရှိရင်စွမ်းနိုင်သလောက်တရားဘာဝနာတွေသမထဝိပဿနာဘာဝနာတွေကိုလက်တွေ့ကျင့်နေပါတယ်။အတွက်သဖြင့်အိမ်မာကတော့အချိန်တော်တော်များများရတဲ့အတွက်အိမ်မာလက်တွေ့ကျင့်တယ်။လက်တွင်ကျင့်ပြီးတဲ့အချိန်ခါမှာသူရဲ့ဝိပဿနာဉာဏ်ကရုပ်တည်နာနေကိုဟုတ်တိုင်းမှန်စွာသိတယ်အကြောင်းတရားတွေကိုဟုတ်တိုင်းမှန်စွာသိတယ်အကြောင်းတရားတွေကဒီရုပ်နာနေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်တင်ပြီးတော့တဏှိကြီးဝိပဿနာရှုနိုင်တယ်ရှုနိုင်ပြီမဲ့လို့သူဝိပဿနာဉာဏ်ကမရင်ကျက်သေးတဲ့အချိန်ဆုံးကြဆိုနော်ထိုအချိန်ခါမှာမိဘတွေကမျိုးတို့နယ်တို့ဖြစ်တဲ့လက်ဆွေမင်းသားတို့ဦးနဲ့သူကိုလက်ထပ်ပေးလိုက်တယ်လက်ထပ်ပေးလိုက်တော့အလိုမရှိဘဲနဲ့အိမ်တော်တဲ့ဘဝကိုရောက်ရှိသွားခဲ့ပါတယ်ရောက်ကြည့်တော့တနေ့သူဘာလုပ်တယ်လဲမိဘကြောင့်ထွက်တဲ့နီးစနစ်တစ်ခုပေါ့နော်မိဘကြောင့်ထွက်အောင်ရုံးနိုင်တဲ့နီးစနစ်တစ်ခုပဲသူကဘယ်လိုလုပ်တယ်လဲတနေ့မှသူကဝိပဿနာဘာဝနာတွေရှုနေတဲ့မိဘကြောင့်နဲ့မှထမင်းချက်တယ်ထမင်းချက်ရင်းနဲ့ဒေအိုးလို့ယူဆရပါတယ်နော်ဒေအိုးထဲမှာသူကဟင်းသီးဟိရကလေးတွေကြောနေတယ်ကြောလိုက်တော့စီကနည်းနည်းများသွားတယ်ဘာလဲတော့မပြောတတ်ဘူးဒေအိုးတစ်ခုလုံးကမိတွေကထလောင်းနေတယ်လုံးနေတဲ့အချိန်ကကြတော့သူကဘာလုပ်တယ်ငါဝိပဿနာရှုမယ်ဆိုပြီးတော့သူကရှုတယ်ဘယ်လိုရှုလဲဆိုတော့အဲ့ဒီမှာအထက်ကရကရှင်းထားပါတယ်နော်သူကပထမဒီမီးတော့မှဒီရှိနေတဲ့ဓာလေးပါကိုလှန်သိမ်းစီလိုက်တယ်ဘာဖြစ်လို့သူအစ္စတဗိဒါကသူကရုပ်တင်နာနေကစနစ်တကျရှုထားပြီးတဲ့ပုံကိုဖြစ်တယ်ခုမှရင်ကောက်ကငင်ကရှုတဲ့ပုံကိုလည်းမဟုတ်ဘူးဂျင်းမှမြတ်စွာအိမ်မှလည်းထက်ခါထက်ခါရှုနေတော့သူကရှုတတ်နေတယ်ရှုတယ်ညီတော်ဒီမိတော့မှဒီရှိတဲ့ဓာလီဘကိုလှမ်းပြီးညာနဲ့ပန်းချယူလိုက်တယ်သိမ့်စီလိုက်တယ်သိမ့်စီပြီးတဲ့အချိန်ခါမှာမလုပ်တယ်မိတော့ကတမာဒီလည်းရရောကလတ်အမုံနေအလုံးဖြစ်သွားတယ်ဒီကလတ်တွေတက်ခွဲလိုက်တော့ကလတ်တစ်ခုတစ်ခုမှာပထဝီအာဘောဒေဇောဝါယောအစင်းနဲ့ရတာဩဇာဆိုပြီးသဘောတရားရှိခုရှိတယ်စီမံသောယုတ်တွေကိုသိမ့်စီပြီးသူကအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးရှုတယ်ဒါတော့တင်လာဆိုတော့မကဘူးမိမိရှုနေကြတဲ့အတိုင်းအစ္စတမရှိတဲ့ယုတ်တရားနံတရားတွေသိသိပြီးတော့လည်းအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးရှုရတယ်။ဘိဓမရှိတဲ့ယုတ်နံတွေကိုလည်းသိသိပြီးအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးရှုနေတယ်။ဒါပြင်လည်းရှုနေခြင်းဖြစ်တော့ခက်မြန်မြန်ရှုလို့ရပါတယ်နော်။ညာကဟိုတရားတွေပြောတော့ဟိုအမျိုးသမီးတွေပြောတယ်လို့ပဲ။သူကညာကထိုက်လာပြီးဆိုတော့စွတ်စွတ်ဆက်ဆက်သူကရှုလို့ရတယ်။အဲဒီလိုရှုရင်းမတန်ကနေပြီးတော့ဝိပဿနာဉာဏ်ဤအစဉ်စဉ်တက်တော်လိုက်တာနောက်ဆုံးတော့မဉဏ်ဖွဉဏ်သူကအဲ့မိဘကြောင့်ထဲမှာဆိုက်သွားပါတယ်နော်။ဒီတော့သတ္တိစီကနာမရူပဝတိနဇတိဖြင့်အထက်ကရကလည်းဆင့်ထားတယ်အကြောင်းတရားနည်းတကွာတော့ဒီယုတ်တိနန္ဒီကိုဉာဏ်နဲ့ပန်းချယူသိသိပြီးတော့မှဒီယုတ်တိနန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးရှုတာပါတချို့ဓမ္မဂတိကတွေကတော့အဲ့ဒီမှာသူကပါလဲကြော်တယ်ကြော်တယ်ကြော်တယ်ဒီလိုမှတ်ထားတဲ့အနာဂမ်မိပညာဘုံကျက်ဆိုင်ဖြစ်ပြောမဟုတ်ပါဘူးနော်ယုတ်တိနန္ဒီကိုစနစ်တကျသူကသိသိတယ်သိသိပြီးတော့မှအကြောင်းတရားနည်းတကွာဒီယုတ်နန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးရှုလိုက်တာအဲ့ဒီမိတော့ကိုကြည့်နေရတဲ့မတရားမိဘကြောင့်တည်းမှာပဲအနာဂံဖြစ်သွားတယ်။အနာဂံဖြစ်တော့အနာဂံတို့ရဲ့ဓမ္မတာက7ပါးသီလ၊နေဆာသီလပဲ၅ပါးသီလမဟုတ်တော့ဘူး။ရွှေငွေကိုဘယ်တော့မှမသုံးတတ်ဘူး။အပြင်းမစရိယလက်ခါပုဂ္ဂိုလ်ဘယ်တော့မှမချိုးဖောက်တော့ဘူး။အမျိုးသားနဲ့အတူတူအိစက်ဖို့ဆိုတာဘယ်လို့မှမဖြစ်နိုင်တော့ဘူး။မဖြစ်နိုင်တဲ့အခါကျတော့အမျိုးသားကိုအကျိုးကြောင့်ခွင့်တောင်းတယ်လူလောကမှာသူတို့ဆက်လက်ပြီးနေထိုင်တဲ့ရင်သုံးဖို့အိမ်တော်ရဲ့လောကမှာနေဖို့တော့ဘယ်လိုမှမဖြစ်နိုင်တော့ဘူးတဲ့ဒါမိဖို့ကြောင့်ကထွက်တဲ့နီးနော်မိဖို့ကြောင့်ကဘယ်လိုထွက်ရုံးပြီးဘယ်လိုထွက်သွားတယ်ဆိုတာပြောချင်တာနော်အဲဒီလိုစနစ်တကျဝိပဿနာရှုထားတဲ့အတွက်အမျိုးသားကိုတင်ပြလိုက်တော့အမျိုးသားကလည်းသဘောပေါက်နားလည်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ခွင့်ပေးလိုက်ပါတယ်နော်ရွှေတန်းစင်ကြီးတွေနဲ့ထမ်းပြီးတော့ကျောင်းတော်ဘိက္ခုနီကျောင်းကိုလိုက်ပြီးပို့တယ်ဘိက္ခုနီကျောင်းကိုလိုက်ပို့လိုက်တဲ့အချိန်ကကြတော့ဘိက္ခုနီဝတ်ပြီးပြီဝတ်ပြီးလိုက်တဲ့အချိန်ကတော့အလကမ်းမနေပါဘူးအနာဂမ်မိမညာဖွညာအထိရရှိထားပြီးတဲ့တရကောင်းဖြစ်နေတဲ့အတွက်ဆက်လက်ပြီးဝိပဿနာလည်းစီပြန်နေပါတယ်။သို့တော့ဘိက္ခုနီအသက်ဘဝရောက်ပြီးတဲ့အခါမှာဘုန်းကြီးတို့ဘိက္ခုနီများကတော့နည်းနည်းဒီနေရာမှာဆက်ပြီးတော့နည်းနည်းလေးပြောမယ်နော်။သူတို့နှစ်ကြိမ်တိုင်တိုင်ယဟန်ပြုတ်ဖို့ကမ္မဝါဖတ်ဖို့လိုအပ်ပါတယ်။ရှင်ဥစွာအမျိုးသမီးတွေထမအမျိုးသမီးဘိက္ခုနီတဥ္ထာမဥပိ္ပဇေယုံပြီးတော့တိမ်ထဲမှာဝင်ပြီးကမ္ဘောဝဖတ်ရတယ်။ဒါကတစ်ကြိမ်။ဒုတိယအကြိမ်အမျိုးသားယဟန်ဒီထာမလာပြီးတော့ကမ္ဘောဝဖတ်ရပါတယ်။နှစ်ကြိမ်တိုင်တိုင်ရှင်ဟန်ပြုတ်ရတယ်။ ခုဒီနေ့ခင်မြတ်မောင်ခင်ပါကတော့ပြဿနာကဘယ်လိုဖြစ်နေလဲဆိုတော့ပထမယဟန်ပြုဝင်ရအဲ့အတွက်ဘိက္ခုနီကမရှိဖြစ်နေတယ်ဘိက္ခုနီမရှိတော့ပထမ ordination ခေါ်တဲ့ဒီယဟန်ခံမှုယဟန်ပြုမှုဆိုတဲ့ပြဿနာကမရှိတော့ဒုတိယယဟန်ဉာဏ်ထံမှလာပြီးယဟန် drive ပြုဖို့မဖြစ်နိုင်တော့ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့အစဉ်လာကိုသူတို့ကမထိနိုင်ကြဘူးနှစ်ပေါင်း900အတွင်းမှာပဲဘိက္ခုနီသာသနာအစဉ်လာကပြစ်စည်းသွားခဲ့တယ်ဒါဘုန်းကြီးတို့ထေရဝါဒဘက်မှာသို့တော်လေဒီနေ့မြတ်မောခင်မှာပြဿနာကဘာဖြစ်လာလဲဆိုတော့ထိုင်ဝမ်ကဘိက္ခုနီတွေကသူတို့ဟာလည်းတိခိုကနေပြီးတော့မျိုးဆက်ယူလာခဲ့တဲ့ဘိက္ခုနီဖြစ်တယ်ဒါကြောင့်သူတို့ထိုင်ဝမ်မှာဘိက္ခုနီသာသနာရှိနေပါတယ်ဆိုပြီးတော့သူတို့ကဒီလိုအကြောင်းပြပြီးတော့သူတို့ရှိမှဘိက္ခုနီတွေရှိမှတခါယဟန်အဖြစ်နဲ့ကမ္ဘောဝဖတ်တယ်ပြီးတော့ယဟန်ယောက်ျားတွေထံမှထပ်ပြီးကမ္ဘောဝဖတ်ရင်လည်းဖြစ်နိုင်တယ်ဆိုပြီးပြောတယ်ပြောပြမယ်လို့ tradition ခေါ်တဲ့အစဉ်အလာချင်းကမတူဘူးဘုန်းကြီးတို့ကထေရဝါဒသူတို့ကမဟာယာနဖြစ်နေမဟာယာနတွေရဲ့ယဟန်ခံပုံခံကြီးနဲ့ဘုန်းကြီးတို့ထေရဝါဒတွေရဲ့ယဟန်ပြုပုံပြုံကြီးတွေကကွာဟချက်တွေတော်များများရှိပါတယ်။သင်္ကန်းလည်းကွာဟချက်တွေရှိတယ်။ကမ္မဝဖတ်ပုံနည်းစနစ်တွေကလည်းကွာဟချက်ရှိတယ်။ရှိလိုက်တော့ဆိုလိုတာကကမ္မဝဖတ်တယ်သူတို့ပါဠိလိုဖတ်တယ်မဟုတ်ပါဘူး။သူတို့တရားလိုပဲဖတ်ပုံရတယ်ခံမှန်းကြည့်ရတာပေါ့လေ။သူတို့သင်တဲ့တော့ဝင်မကြည့်ပါဘူး။ဒါကြောင့်ကွာဟချက်တွေကအများကြီးရှိနေတယ်။ရှိနေတဲ့အချိန်ကကြတော့ခုခေတ်မှာဘိက္ခုနီသာသနာပါ equal right ဆိုတာသူကအခွင့်အရေးတန်းတူလိုချင်တယ်ဆိုပြီးတော့ကြိုးစားလုပ်တယ်ဘုန်းကြီးကတော့မနည်းရပဲသူတို့လာကြတော့ကြပါတယ်ဒီကဟိုရင်အမေရိကန်ညာတော်တွေဒီလက်ဆင့်တွေလည်းပါလာကြတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးကနည်းနည်းလေးတော့ပြောလိုက်မိပါတယ်အကြောင်းကသူတို့ဩစတြေးလျမှာရှိနေတယ်အဲဒီထိုင်းယူရီးယားကနေပြီးတော့ညာဖြစ်သွားတယ်ဘုန်းကြီးတွေဆိုကြပါစို့နော်သူတို့ကအဲ့ဒီဘိက္ခုနီသာသနာဖြစ်တဲ့ဆိုပြီးတော့ယဟန်ပြုတဲ့သူတို့ကမ္ဘောဖတ်ပြတဲ့ပြဿနာတစ်ခုပေါ်လာတဲ့အခုတို့မကြခင်မှာပဲထင်ပါတယ်ပေါ်လာတော့သူတို့ယူရီးယားခိုင်းကနေပြီးတော့ဒီဘုန်းကြီးတွေကိုအတိမတ်မပြုဘူးဆိုပြီးတော့ပယ်ရှားလိုက်ကြတယ်ဒီပြဿနာကနည်းနည်းလေးလှုပ်ရှားနေတယ်ဒါကြောင့်ဘုန်းကြီးသဘောကတော့ဘိက္ခုနီဖြစ်တယ်မဖြစ်တာသိလို့ရင်းတော့မဟုတ်ပါဘူးသစ္စာလေးပါသိဖို့ပဲဒီဘုန်းကြီးတို့ကဒီယဟန်တွေဆိုတာကဒါသမုဒိသစ္စာကသမုဋ္ဌာယံတကယ်ယဟန်အစစ်မဟုတ်ပါဘူးတကယ်ယဟန်အစစ်ကသစ္စာလေးပါးကိုသိနေတဲ့အရိယာသူတော်ကောင်းတွေတော်လည်းတကယ်ပရမတ္ထသံဃာခေါ်ပါတယ်ပုရောဇဉ်ပုဂ္ဂိုလ်တွေကကုလသင်္ကန်းဝဋ်ထားတာကိုတော့သမုဒိသေသသမုဋ္ဌာရယဟန်အဖြစ်နဲ့သမုဋ္ဌာရပဲရှိတယ်တကယ်ယဟန်အစစ်မဟုတ်ပါဘူးသမုဒိယဟန်ပဲနော်ဒါကြောင့်ဒီတရဏဂုံသုံးပါးထဲမှာလဲသံဃာတရဏံကိစ္ဆာမိဆိုတာကအဲ့သံဃာကတကယ်ပရမတ္ထအရိယာသံဃာတွေကိုပြောလို့ရင်ဖြစ်ပါတယ်ဒီပုဒ္ဒဇဉ်တန်ခါတွေကိုပြောလို့ရင်တော့မဟုတ်ဘူးတို့တော်လဲပုဒ္ဒဇဉ်တန်ခါနဲ့ဒီပရမတ္ထအရိယတန်ခါတွေဟာအယုသီလတုမြတ်မှုရှိခဲ့မယ်ဆိုရင်လဲအယုသီလတုမြတ်မှုအခြေခံ၍ဒီမှာတန်ခါစင်းနဲ့ထည့်လိုက်တာပဲရှိပါတယ်နော်တကယ်တရဏဂုံထဲမှာကအရိယတန်ခါကိုသာဆိုလို့တယ်တို့တော်အရိယတန်ခါမှာလဲလူအရိယတန်ခါလည်းရှိတယ်နတ်အရိယတန်ခါတွေလည်းရှိတော့အဲ့ဒီပုဂ္ဂိုလ်တွေပါကလားဆိုတော့မပါပါဘူးလူရိယပုဂ္ဂိုလ်တွေလည်းသံဃာယရဏာထဲမှာမပါဘူး။နတ်အရိယဗြဟ္မာရိယတွေလည်းသံဃာယရဏာထဲမှာတော့မပါဘူး။ကိုယ်ကစိတ်ကရမဲ့တရဏဂုံသုံးပါးထဲမှာမပါဘူးလို့ဆိုလိုပါတယ်နော်။အဲဒီတော့ဒီခုခြေနိဂါကသာသနာ့ဘဝရောက်ပြီးရှင်ရပြီတော့နှစ်ကြိမ်တိုင်းတိုင်းကမောလည်းဖတ်ပြီးသွားပြီ။ယဟန်တဲ့ဖြစ်ဆက်ပုဂ္ဂိုလ်တွေဟာရှေ့အစဉ်အလာကတော့ဘုရားလည်းသူတို့ယဟန်ပြုတဲ့မြို့ရွာမှာရှိနေခဲ့ရင်ဘုရားရှင်ကိုတော်တော်ပြီးဖွံ့ဖြိုးကြတော့ပါတယ်နော်အဲ့ဒီလိုဘုရားရှင်ကိုတော်ဖွံ့ဖြိုးကြတော့တဲ့အခါမှာလည်းသူကရှက်ပြရှက်ပြတော့မဟုတ်ပါဘူးနော်သူကတကယ်အနာဂံအရိယအစတော်လည်းရောက်နေတယ်ရောက်နေတဲ့အတွက်ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုလည်းကြံ့ကြံ့နဲ့ရှုပွားပြီးမှဘုရားရှင်ကိုတော်ပြီးဖွံ့ဖြိုးကြတော့တယ်ဖွံ့ဖြိုးကြတော့ဘုရားရှင်ကသူ့ရဲ့အင်ဒီရီကိုလှမ်းကြည့်တော့မူပါတယ်ကြည့်လိုက်တော့အရတ္တဖို့ယဟန္တာဖြစ်ဖို့ရန်အင်းဒီတွေကရင့်ကျက်လာပြီဆိုတာသိတဲ့အတွက်ဂါထာလေးတစ်ခုဟောပေးပါမယ်နော်အဲဒီဂါထာလေးဘုန်းကြီးရုပ်ပြမယ်နော်အမတန်စိတ်ချမ်းသာဖို့ကောင်းတဲ့ဂါထာလေးပါနော်ဒုက္ခံဒုပါဟိထေရိကေကတဝံစောလေးနဘာရုဒာဥပတန်တော်ဟိတေရာခောဒုက္ခဒကံဝဂုံပိယံထေရိကေခြေသမီးထေရိကာစောလေးနဝတ္တငံဖြင့်ဘာရုပိတဝါစိတ်အေကိုအေခြုံထွေးခြင်းကိုပြု၍ဒုက္ခချမ်းမြမ်းသာသာသူပါဟိအိစေရေသာနေလိုက်ပါပြီတော့တေတင်ချင်းသမီးဤတန်တန်၌က ကုံမီယံဟင်းအိုတဲ့၌ဒုက္ခဒါကံဝကြုံချဲ့လိုက်သည်ဖြင့်၆ခါရွေသွားသောဟိဝဲကဲ့သို့ဒေသင်ချစ်သမီးရဲ့တန်တာ၌ရာဂောကမ္မလောင်ကြီးရာဂဆိုတဲ့အပုံမီသည်ဥပတန်တော်ဟိဥပတန်တော်ဟိဝအငိမ့်ကြီးငိမ့်အေတော့ငိမ့်အေပြီးတော့ဒီသာလင်ဒီဒီကားလေးဘုရားရှင်ကဟောပြီးတယ်ဆိုလိုတာကသူအနန္ဂမိမညာဘုံညာရာတို့ကဒီအကြောင်းနမိကလေးကိုပဲဘုရားရှင်ကပြန်ပြီးဟောပြီးလိုက်တော့သူသိသူ့အတွက်သိဝန်သာသွားတယ်နော်ဝန်သာနေတော့မဆက်ပြီးဝိပဿနာဘာဝနာကမ္မတန်စီးပြန်လိုက်တာအဲ့ဒီခန္ဓာလေးလည်းဆုံးရောအရတဖို့ဒီပြီးယဟန္တာဖြစ်သွားတယ်မိဘုံကြောင့်နဲ့ကဂွင်းလုံးကျွတ်ထွက်လို့ရတယ်မကောင်းဘူးလားတက္ကမကြီးတွေမိဘုံကြောင့်နဲ့ကထွက်ချင်အဲ့ဒီလိုလောက်ရမှာဟုတ်တယ်မလားမိဘုံကြောင့်နဲ့မှလည်းအလကားနေလို့တော့မရဘူးဒါပြည့်နဲ့နောက်တော့ဘုန်းကြီးအကြံတစ်ခုတော့ပေးတင်သေးတယ်အဲ့ဒီအကြံကဘာအကြံလဲဆိုတော့ဘုန်းကြီးခန်းငယ်ငယ်ကပေါ့လေလွန်ခဲ့တဲ့နှစ်ပေါင်း90ကျော်လောက်ကအလုပ်တစ်ခုမှဆရာတော်ကြီးကတရားဟောသွားတယ်ရဟန္တာတော်ဆရာတော်ကြီးကဘာထည့်ဟောလဲဆိုတော့ဒကမကြီးတယောက်စူတောင်းတဲ့အကြောင်းသူကထည့်ဟောသွားတယ်အဲ့ဒီဒကမကြီးကသူကရွှေကုံဖျားမှာတက်တက်ပြီးတော့သူကစူတောင်းတယ်ဘယ်လိုတောင်းလဲဘုန်းကြီးလူတွေနဲ့များဘယ်တော့မှမတွေ့ကြစေနဲ့ဆိုပြီးသူကဒီစူတောင်းတယ်ဒါနဲ့တနေ့ဆရာကြီးကဒီဒကမကြီးနဲ့တွေ့တော့ဒီလိုဒကမကြီးစူတောင်းနေတယ်ဆိုတာကြားတော့ဒကမကြီးနဲ့တွေ့တော့မေးကြည့်တယ်ဒကမကြီးဒကမကြီးရဲ့ရွှေတော်ကိုဘုရားမှာတက်တက်ပြီးဘုန်းကြီးလူတွေနဲ့ဘယ်တော့မှမတွေ့ကြစင်တယ်လို့ဆူတောင်းနေတယ်ပြောတယ်။ဘာဖြစ်လို့လဲ။ဩအရှင်ဘုရားဘုန်းကြီးလူတွေဆိုတာကဘုရားစကားကိုနားမထောင်လို့သူတို့ကလူထွက်သွားတဲ့ပုံကိုယ်ကြီး။ဒီတော့ဘုရားစကားတော့နားမထောင်တဲ့လူတွေကမရစကားလည်းဘယ်လိုလုပ်လာနားထောင်မလဲ။ဒီလူတွေနဲ့တပြီးတော့ဘယ်တော့မှမတွေ့ကြဘူး။အဲ့ဒါကြောင့်အဲ့ဒီဆူတော့ဒကမကြီးတွေဘုန်းကြီးတောင်းတင်နေတယ်။ဘာဖြစ်လို့လဲ။ဘုရားရှင်ကဒီသာသနာတော်ကိုခွင့်ပြုထားတာကသန္တာရဝဋ္ဌဒုက္ခတော်သန္တာရဝဆင်းမှာထွံ့မြောက်ခြင်းတဲ့ပုဂ္ဂိုလ်တွေအတွက်ခွင့်ပြုထားတာခုကဒုံလဖရီကများလိုက်တယ်တောကြဆင်းရဲတယ်ဘာဖြစ်မှမသိဘူးတောကြသွားပြန်ပြီးဆင်းရဲသန္တာရရဲ့ကိုချက်ချင်းပြန်လာမယ်ဆိုတဲ့ဥဋ္ဌိချက်တွေကပါနေတာအဲဒါကြောင့်ဓမ္မကြီးတွေအဲ့ဒီစုတော့အဲ့ဒီလိုလူတွေနဲ့ဘယ်တော့မှမတွေ့ရတာကောင်းတယ်ဓမ္မဓမ္မကြီးတွေလည်းမိဘကြောင့်ကထွက်လို့ရမယ်နှမလို့ရှင်ဒီစုမတောင်းရင်ဓမ္မကြီးတွေလည်းတို့ကြောင့်မိဘကြောင့်ကမထွက်နိုင်ဘူးကဲဒီမှာပြောချင်တာကသီရိကာကကြည့်ပေါ့နော်တော်ရဲတောင်နဲ့ဆုံးကြစို့သူပင်အောက်မှာကုပြေကလေးတစ်ခုပေါ်မှာတန်ခါလေးချုံကွေးပြီးတော့စိတ်အေးလေးနဲ့တရားဘာဝနာတွေလက်တွေ့ရှုနိုင်တယ်ဆိုရင်ဘယ်တော့အေးကြမလဲကြည့်သားမြုံမှန်းကြည့်သားမှာအပုံမိတွေဘာမှမရှိတော့ဘူးရာဂဆိုတဲ့အပုံမိဒေါသဆိုတဲ့အပုံမိမောဟဆိုတဲ့အပုံမိတွေဘာမှမရှိတော့ဘူးမကောင်းဘူးလားသင်ကောင်းတယ်ဒါစူးစမ်းကြပါအခုကသာသနာတော်နဲ့တွေ့တာခဏလေးတွေ့ကြတာဒီတန်းကဘလောက်ကလေးမှမရှိပါဘူးအနှစ်တရာဆိုတာမပြောမှတော့ပေါ့မပြောမှတော့တဲ့အချင်းအတွင်းမှာပဲချက်ချင်းဘုန်းကြီးတို့ဘဝကိုအဆုံးသတ်မယ်ဘယ်သွားမလဲကိုယ့်ကိုမေးကြည့်ပါနေ့တိုင်းနော်သင်ပြီးငါဘယ်သွားမလဲဒီမေးခွန်းကိုတော့နေ့စဉ်မေးစေခြင်းနဲ့နေ့စဉ်လဲစွမ်းအားရှိသလိုအိမ်မှာပေါ့ထေရီကလိုပဲကြည်ကြံချက်ကိုဘာမြတ်အထုတ်စေခြင်းပါတယ်နော်ဒီတော့အဲ့ဒီလိုဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်းတဲ့အပိုင်းမှာဘုန်းကြီးဟိုတနေ့ကပြောခဲ့တာကတော့ဘယ်ထိရောက်သွားလဲဒီအကြောင်းတရားတွေထင်ရှားဖြစ်အကျိုးတရားတွေထင်ရှားဖြစ်ဖို့အကြောင်းတရားတွေခြုံငိမ့်တော့အကျိုးတရားတွေခြုံငိမ့်ဖို့အကြောင်းတရားတွေလည်းအနိစ္စဒုက္ခအနတ္တအကျိုးတရားတွေလည်းအနိစ္စဒုက္ခအနတ္တဒီလိုစနစ်တကျသိချာရှုတာရှုတာကတော့ဒီကမ္မကြီးအဲ့ဒီရှုခွက်ကတကယ်ပြောညာဆိုတော့တချို့ဆိုဒီဘက်နှစ်ဘက်အထိရှုရပါတယ်နော်အခုကတော့ဒီနမူနာလေးလောက်ပဲဘုန်းကြီးတို့ကတော့ပြောနိုင်မှာဒီရှုခွက်ကတော့ပြိဿသမုတ်မှာ2နည်းလုံးနဲ့ရှုရဟော9နည်းလုံးနဲ့ရှုနိုင်ရင်ပိုကောင်းပါတယ်အ ਨੇ ဆုံးဘုန်းကြီးတို့ကတော့2နည်းသင်ပေးတယ်2နည်းဆိုတော့ကတော့အများဆုံးနားလည်နေတဲ့နည်းစနစ်ကတော့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏစသည်ဖြင့်ဒီလိုရှုတဲ့ရှုနည်းဖြစ်ပါတယ်နော်အဲ့ဒီရှုခွက်ကတော့နည်းနည်းလေးအသိများတယ်ပြိဿတွေတော်တော်များများသိတယ်တို့တော့လေဘုန်းကြီးတို့ကအဲ့ဒီရှုခွက်ကိုနားလည်ရင်အထွက်ကအဘိဓမ္မာပညာအခြေခံမရှိတဲ့ပုဂ္ဂိုလ်တွေဖြစ်ခဲ့မယ်ဆိုရင်ပစ္စမန်ဤလိုခေါ်တဲ့ကိုဒီမှာရေးထားတဲ့ဤပေါ့ဝိဇ္ဇာတနာဥပါဒံသင်္ခါရကံဒီကအကျိုးတရားအနေအကြောင်းတရားအနေနဲ့တစုဝိညာဉ်နယုတ်တလနာဖတ်တာဝရဏခေါ်တဲ့အကျိုးတရားတွေကတစုဒီအကြောင်းတရားအကျိုးတရားနှစ်စုထားပြီးတော့စိတ်တခဏအတိုင်းမှာခန္ဓာ၅ပါးဖွဲ့ပြီးတော့ရှုတဲ့စနစ်နော်အဲ့ဒီစနစ်ကတော့ယောဂီတွေအဘိဓမ္မာအခြေခံမရှိတဲ့ယောဂီတွေကိုသင်ရတာနည်းနည်းလေးလွယ်ကူတယ်။ ဒီစနစ်ကိုအောင်မြင်မြင်စိတ်တက်ခဏတိုင်းမှာခန္ဓာ၅ပါးကိုအကုန်လုံးဖွဲ့ပြီးရှုနိုင်တယ်စိတ်တက်ခဏတိုင်းခန္ဓာ၅ပါးဆိုတာကဘုန်းကြီးတို့နိုင်ငံမတန်းဇာလေးပါနော်ကုသိုလ်ဇောဝိသီလည်းရှိတယ်အကုသိုလ်ဇောဝိသီတွေလည်းရှိတယ်အဲ့ဒီကုသိုလ်ဇောဝိသီမှာလည်းစိတ်တက်ခဏတိုင်းမှာခန္ဓာ၅ပါးအကုသိုလ်ဇောဝိသီမှာလည်းစိတ်တက်ခဏတိုင်းမှာခန္ဓာ၅ပါးအဲ့ဒီလိုခန္ဓာ၅ပါးဖွဲ့ပြီးတော့ရှုတဲ့အကြောင်းတရားတစ်စုအကျိုးတရားတစ်စုထားပြီးရှုတဲ့စနစ်ကတော့သင်ရတာနည်းနည်းလေးလည်းလွယ်တယ်သဘောပေါက်လည်းမြန်တယ်အဲ့ဒီစနစ်ကိုရှုပြီးတဲ့ပုဂ္ဂိုလ်ကခဏကပထမနည်းလို့ဘုန်းကြီးတို့စာပေမှာသတ်မှတ်ထားတဲ့အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာဖြစ်တဲ့ကြောင့်သင်္ခါရဖြစ်အဝိဇ္ဇာလည်းအနိစ္စသင်္ခါရလည်းအနိစ္စစသဖြင့်ဒီလိုရှုတဲ့နည်းစနစ်အဝိဇ္ဇာချုပ်ခြင်းကြောင့်သင်္ခါရချုပ်၏အဝိဇ္ဇာလည်းအနိစ္စသင်္ခါရလည်းအနိစ္စစသဖြင့်ဒီလိုရှုတဲ့နည်းစနစ်အဲ့ဒီစနစ်ကတော့နည်းနည်းလေးနောက်ပိုင်းကျတော့သင်ရတာလွယ်သွားတယ်လွယ်တယ်ဆိုတော့ကဝိညာဉ်ကြောင့်သင်္ခါရဖြစ်ပုံဒါကတော့နည်းနည်းပြောရင်နည်းနည်းနားလည်လွယ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံကြတော့အဲ့ဒီဝိညာဉ်ကဝိဘဝိညာဉ်အလုံးအဲ့ဒီဝိဘဝဉာဏ်တွေကဘယ်မှာရှိလဲလို့မေးလိုက်တော့အဲ့ဆန့်ခွန်းတော်ရဝိသီမှာလဲဝိဘဝဉာဏ်တွေခုံကျော်ရှုရမှာကုသိုလ်သောဝိသီအကုသိုလ်သောဝိသီကောင်းရှုရမှာသောတ္တရဝိသီမှာလဲဝိဘဝဉာဏ်တွေကြီးပဲဝိဘဝဉာဏ်ဆိုရင်ဘာတွေလဲဆက်ခွန်းဝိဉာဉ်တံပရိဆိုင်တန်တိရဏတရားယောဟုတ်ဆရာပိစရတော်ဝန်ဆန်းတို့နောက်အလေကောင်မှာရှိတဲ့ဝုထောတို့ထားခဲ့ရမှာနောက်ဇောတွေထားခဲ့ရမှာသို့တော့ကျော်ရှုရမှာသို့တော့ဒါအကျိုးတရားတွေတော့မဟုတ်ဘူးစိတ်တက္ခဏာတွင်မကျွင်းမကြံစီလို့ဆိုရက်ဥတီချက်နဲ့နန်းဟောပရမတ္ထဓာတ်တွေမကျွင်းမကြံစီလို့တဲ့ဥတီချက်ဖြင့်ရှုမယ်ဆိုရင်တော့အလုံးရှုလို့ရပါတယ်နော်တွန့်တို့အတိတ်ကြောင့်လည်းမဆိုင်ဘူးပိစရဏဝဇန်ဆိုအတိတ်ကြောင့်လည်းမဆိုင်ဘူးပိစုံပံအကြောင်းကြောင့်ဝိထုအာယုံဖတ်သားစားတဲ့အကြောင်းတွေကြောင့်ဖြစ်တယ်ဇောရီဟာလည်းအတိတ်ကြောင့်အတိတ်ကြောင့်လည်းမဆိုင်ဘူးဟိုထောကလည်းအတိတ်ကြောင့်လည်းမဆိုင်ဘူးပိစုံမှာအကြောင်းဖြစ်တဲ့ဝိထုအာယုံဖတ်တာစားတဲ့အကြောင်းတရားတွေကြောင့်ဖြစ်တယ်စတယ်လို့ပြောတာကသူစိတ်တက္ခဏာတိုင်းမှာသူကတစ်ခုမင်းတစ်ခုသူကကွဲပြားမှုလေးတွေရှိနေတယ်အဲဒါကြောင့်ဥမ္မာစကုဝိညာဉ်ဆိုလို့ရှိရင်နံပါတ်1မိယာစကုဝိထုရှိရမယ်နံပါတ်2ယူမာယုံရှိရမယ်အဲဒီတော့နံပါတ်3ကျတော့ရှင်ဘက်စိတ်စရိတ်တွေရှိရမယ်ဒီရှင်ဘက်စိတ်စရိတ်တွေမှာဖတ်တာကဥဆောင်နေတယ်နံပါတ်4ကျတော့သူကအလင်းရောင်ရှိရမယ်သူကအကြောင်းတစ်ခုပေါ်လာတယ်နော်အဲ့အလင်းရောင်ကလည်းသူကရှိရမယ်နောက်တစ်ခုကမနတိကရဒီယူမယုံကိုနှလုံးသွင်းမှနှလုံးသွင်းမှဒီစက္ကဝဉ္ဉဏ်ကဖြစ်မှာနှလုံးသွင်းမှုမရှိရင်မဖြစ်ဘူးမနတိကရဆိုတာဘာလဲအဲ့ဒါပဲဟမ်ဘာလဲမနတိကရဟမ်အဲ့ဒီမှာဒီမှာမနတိကရကရှေ့ကပစ္စတရဝုဇံကိုပြောနေတာပစ္စတရဝုဇံစိတ်စိတ်စိတ်၁၁လုံးဒါကိုမနတိကရလို့ပြောတယ်ဆိုတော့အဲ့ဒီလိုစိတ်တက်ခဏတိုင်းမှာသူအကြောင်းလေးတွေရှိတော့ဒီအကြောင်းတရားတွေလည်းအနိစ္စဒုက္ခအနတ္တအကျိုးတရားတွေလည်းအနိစ္စဒုက္ခအနတ္တဒီလိုကုံစင်အောင်လိုက်ရှုရတာစိတ်တက်ခဏတိုင်းမှာလိုက်လက်ပြီးရှုနေရတယ်အဲ့ဒီရှုွက်ကသူကတော်တော်လေးမောပါတယ်နော်အဲ့ဒီရှုွက်ဒီစုံလိုက်ရင်မဖြစ်လာလဲဆိုတော့အဲ့ဒီယောဂီရဲ့ပုဂ္ဂိုလ်မှာနော်လောကီမဂ္ဂသစ္စာလောကီမဂ္ဂင်၅ပါးထင်ရှားလာတယ်နော်ဘယ်လိုထင်ရှားလဲဆိုတော့အဲ့မှာကြည့်ဒီဒုက္ခသစ္စာသမုဒ္ဒသစ္စာအမြင်ရတဲ့ယုံနာကြောင့်သင်္ခါရတရားတွေကိုပရမတ္တဆေရောထိုးထွင်းသိသောဉာဏ်ယင်းသင်္ခါရတရားတို့ရဲ့အနိစ္စချက်ဒုက္ခချက်အနတ္တအချက်တို့ကိုထိုးထွင်းသိသောဉာဏ်ဤဝိပဿနာဉာဏ်သည်ကလောကီသမ္မာဒိဋ္ဌိဟုတ်ပလားဒီကြောင့်မှသူကသမ္မာဒိဋ္ဌိဆက်ဖြစ်တယ်နော်ယင်းသင်္ခါရတရားအယုံဘောသို့ဝိပဿနာစိတ်ကိုရှေ့ရှုတင်ပေးခြင်းသဘောယင်းသင်္ခါရတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်အာယုံဘောတို့ဝိပဿနာစိတ်ကိုရှေ့ရှုတင်ပေးခြင်းသဘောဤသဘောတရားတို့ကလောကီသမ္မာသင်္ကပ္ပမဲ့ခင်မြည်တယ်နော်ဟိုမှာတလောတုံးကနိက္ခမသင်္ကပ္ပဆိုပြီးတော့သင်္ကပ္ပဘုန်းကြီး၅မျိုးရေးပေးထားပါတယ်ဟိုကတိပ္ပဏမဟာတိပ္ပဏသုတ်တန်ရှင်းမှာအဲ့မှာဝိပဿနာဉာဏ်နဲ့ရှင်းတွဲနေတဲ့ဝိတက်ကိုလည်းဒါသမ္မာသင်္ကပ္ပလို့ခေါ်တယ်နော်နောက်တစ်ခုယင်းသင်္ခါရတရားတို့ကိုပရမတ်တို့ဆိုက်အောင်ထိုးတွင်သိအောင်ကြိုးစားအထောက်ခြင်းသဘောယင်းသင်္ခါရတရားတို့၏အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တို့ကိုထိုးတွင်သိအောင်ကြိုးစားအထောက်ခြင်းသဘောဤသဘောတရားတို့ကလောကီသမ္မာဝါယမမခင်အဲ့တော့ကိုယ်ကသိအောင်ကြိုးစားရမယ်ဟုတ်ပါလားသိအောင်စံမျက်နှာဟောလုံးမှာရှိတယ်443မှာရှိတယ်နော်နောက်တစ်ခုယင်းသင်္ခါရတရားတို့ကိုအမှန်ရတတ်သောသဘောသိသိတတ်သောသဘောယင်းသင်္ခါရတရားတို့၏အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တို့ကိုအမှန်ရတတ်သောသဘောသိသိတတ်သောသဘောယင်းသင်္ခါရအာယုန်နှင့်ယင်းတို့၏အနိစ္စအချက်ဒုက္ခအချက်အနတ္တအချက်အာယုန်နှင့်နစ်မြုပ်နေခြင်းသဘောဤသဘောတရားတို့ကလောကီသမ္မာတတိမခင်တိအာယုန်ကိုမမေ့ပျောက်ခြင်းသဘောပဲနော်နံပါတ်5ကတော့ယင်းသင်္ခါရတရားအာယုန်နှင့်ဝိပဿနာစိတ် ကောင်းစွာတည်ကြည်နေခြင်းသဘောယင်းသင်္ခါရတရားတို့၏အနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာတမျိုးမျိုး၌ဝိပဿနာစိတ်ကောင်းစွာတည်ကြည်နေခြင်းသဘောဤသဘောတရားတို့ကသမ္မာသမာဓိမှခင်သည်ဝိပဿနာခဏိကသမာဓိသည်ဆိုလိုတာကဝိပဿနာဟာခဏိကသမာဓိနဲ့သွားလို့ရတယ်ဆိုတာအဲ့ဒီသမာဓိမျိုးပြောတာပါရုပ်ဆိုတာဘာလဲမသိဘူးနာမ်ဆိုတာဘာလဲမသိဘူးအကြောင်းတရားဆိုတာဘာလဲမသိဘူးအကျိုးတရားဆိုတာဘာလဲမသိဘူးမသိတာတွေတပုံကြီးထမ်းပြီးကြောင်းထဲဝင်ထိုင်လိုက်တာနဲ့ချက်ချင်းခဏိကသမားကြီးမဖြစ်ပါဘူးဟုတ်တယ်မလားဖြစ်တယ်ဆိုရင်တော့အဲ့ဒါကိုကန်တဲ့ကိုပဲနော်မဖြစ်ဘူးမဖြစ်ဘူးဒီလိုယုံနာနေရဲ့အနိစ္စအချက်ဒုက္ခအချက်အကြောင်းတရားတွေကဆိုတော့ဒီယုံနာနေရဲ့အနိစ္စဒုက္ခအနတ္တအချက်ချင်းကိုပင်ပင်နေနေသိတဲ့အခါမှာအနိစ္စအချင်းရမှလည်းစိတ်ကငြိမ်ပြီးကန့်တည်တတ်တယ်ဒုက္ခအချင်းရမှလည်းစိတ်ကငြိမ်ပြီးကန့်တည်တတ်တယ်အနတ္တအချင်းအမှန်နဲ့ငြိမ်ပြီးကတ်နေတတ်တဲ့ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်ခါမှာယောဂီရဲ့ပါရမီပေါ်စကားပြောပါတယ်အတိတ်ကသူတို့စီးပုထားတဲ့ပါရမီပေါ်မူတည်ပြီးတော့တခါတလေတချို့ကအနိစ္စလို့ရှုရတာကရှုလို့သိကောင်းတယ်စိတ်ကဒီအာယုံကနေခွာလို့မရတော့ဘူးစိုက်နေတယ်တချို့ကဒုက္ခရှုရတာပိုကောင်းနေတယ်တချို့ကအနတ္တရှုရတာပိုကောင်းနေတယ်ယောဂီအများစုကတော့ဘုန်းကြီးတို့ကဒီအနိစ္စရှုခွင့်နဲ့ပိုင်ပိုင်နဲ့ဝိပဿနာညာအစဉ်အတိုင်းရှုဖို့သင်ပေးပါတယ်ဒုက္ခရှိခွက်လည်းသင်ပေးတယ်အနတ္တရှိခွက်လည်းသင်ပေးတယ်တော့နောက်ဆုံးသင်္ခါရုပ္ပခဏ်ညာလို့ရောက်တဲ့အခါအနိစ္စဒုက္ခအနတ္တရှိခွက်တင်ကိုပြည့်ပြည့်စုံစုံရှုနိုင်တဲ့ပုဂ္ဂိုလ်ကိုနောက်ဆုံးပိုင်းမှာဇန်တရားတွေကိုသမထယန္တိကပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ဇန်နံတရားတွေကိုပဲမိမိကအဲ့မှာအနတ္တကိုဥစားရှုပေးဖို့ဒါဝိသုဒ္ဓိမဂ္ဂလည်းအကြံပေးထားတယ်နော်အကြောင်းကတော့ဒုက္ခကိုဥစားပေးရှုတဲ့ပုဂ္ဂိုလ်ကြီးကမြန်သောအဖြစ်တန်းဆောင်ပြီးတော့မညာဘုံညာစိုက်မယ်ဆိုရင်အနာဂမ်မိမညာဖွညာလောက်ပဲမြတ်သောအဖြစ်ဆိုက်တယ်။ဒီအနတ္တညာအမြင်ကတော့သူကမလေးစင်ဖိုလေးစင်ကိုတန်းသွားခြင်းနဲ့သွားနိုင်တဲ့အဆုံးအားရှိနေတယ်။အဲ့ဒီအနတ္တရှုခွင့်ကိုပဲအဲ့ဒီခါကြမှာဥစားပေးတဲ့နဲ့အောက်ပိုင်းညာနေအကုန်လုံးမှာတော့အနိစ္စဒုက္ခအနတ္တလှည့်အကုန်လုံးရှုရမှာပဲအကောင်းတော့လေ့ကျင့်ရမယ်။အဲ့တော့ပေါင်းလိုက်တော့လောကီဝိပဿနာညာနဲ့ရှင်းတွင်းနေတာကဘယ်လောက်ရှိလဲမခင်၅ပါးသူကမဂ္ဂသစ္စာကိုပွားတယ်ဆိုတာဘယ်မဂ္ဂသစ္စာပွားရတာလဲအဲ့ဒီလောကီမဂ္ဂသစ္စာကိုပွားရတာလောကုတ္တရာမဂ္ဂသစ္စာကတစ်ချိန်ပဲဖြစ်တယ်အရိယမင်းနဲ့ဆင်တွဲပြီအရိယမစိကတစ်ချိန်ပဲဖြစ်တယ်ဘာဖြစ်လို့လဲတစ်ချိန်ဖြစ်လိုက်တဲ့သူလုံးဝမဲ့လုံငှက်ကိစ္စသူကအပိသက်လုံလို့ရအောင်မြင်သွားတယ်အောင်မြင်သွားတဲ့အတွက်သူကနှစ်ချိန်သုံးချိန်ထပ်ဖြစ်ဖို့အကြောင်းမရှိဘူးအဲ့ဒါကြောင့်ပွားလို့မရဘူးမဂ္ဂသစ္စာကိုပွားများတယ်ဆိုတာဒီလောကီမဂ္ဂသစ္စာကိုပွားရတာပွားတယ်ဆိုတာကဘာလောက်တာလဲများအောင်လောက်တာများတယ်ဆိုတာကရင့်ကျက်လောက်အောင်ကြိုးစားပေးရတယ်ဟုတ်တယ်မလားကြည်ပါများစွာတက္ကတကရှုလိုက်တဲ့အခါမှာယောဂီပုဂ္ဂိုလ်ကဒီအဆင့်နောက်ပိုင်းဟိုဖင်ကညာမိုင်းအထုသဖြင့်အထက်ကရကညွှန်ထားတယ်ဒီအဆင့်မှလည်းဟိုရှေ့တုန်းကအရုပတ္တကရှုနည်းတွေဘုန်းကြီးပြောခဲ့ပါတယ်အရှုကအာယုံကိုလည်းအနိစ္စဒုက္ခအရှုကအာယုံကခုနကယုတ်ဒီနဲ့နေရှုနေတဲ့ဝိပါဒနာစဉ်ကိုလည်းအနိစ္စဒုက္ခအတ္တသတ္တပြန်ဆယ်စဉ်အထိရှုဖို့ပြောထားတယ်နော်အဲ့တော့အဲ့ဒီအချိန်ခါမှာဒီဝိပဿနာဉာဏ်ကိုပြန်ပြန်ပြီးတော့အနိစ္စဒုက္ခအနတ္တရှုတဲ့အခါမှာဝိပဿနာဉာဏ်ကပီတိလည်းပါမယ်ဉာဏ်လည်းပါမယ်ဆိုရင်တော့စိတ်စရိတ်34လုံးရှိတော့34လုံးထဲမှာဒီ၅ခုကပါနေတယ်နော်အဲ့ဒီရှုနေတဲ့ဝိပဿနာဉာဏ်ထဲမှာဒီ၅ခုကဒီ၅လုံးကပါပြီလားသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယမသမ္မာသတိသမ္မာသမာဓိဒီ၅လုံးကပါနေတယ်ပါနေတော့အဲ့ဒီဝိပဿနာဉာဏ်ကိုပြန်ပြန်ရှုခဲ့ရင်ဒီမဂ္ဂင်၅ပါးကိုလည်းမိမိကပြန်ပြီးတော့သိပြီးဖြစ်နေတယ်အဲ့ဒီမဂ္ဂင်၅ပါးကိုပွားပြီးလဲဖြစ်နေတယ်။အဲ့ဒီအချိန်ခါမှာနောက်တစ်ခုကဘာလဲဆိုတော့ဉာဏ်ဤတာသီလမဂ္ဂင်၃ပါးပဲ။တမဝါစာ၊တမကမ္မန္တ၊တမအဇီဝ။အဲ့ဒီမဂ္ဂင်၃ခုကိုလည်းပြန်ပြန်ပြီးတော့ဝိပဿနာရှုပြရပါတယ်နော်။ရှုလိုက်မယ်ဆိုလို့ရှိရင်အလုံးမဂ္ဂင်ကဘယ်နှပါးဖြစ်သွားမလဲ၈ပါး။အဲ့ဒီမဂ္ဂင်လောကီမဂ္ဂင်၈ပါးကိုပဲပွားများရပါတယ်နော်။ဒါကြောင့်အဲ့ဒီလိုစနစ်တကျရှုမှမိမိရဲ့တန်တမှာဒီလောကီမဂ္ဂသစ္စာတရားတွေကထင်ရှားဖြစ်လာမှာဖြစ်ပါတယ်ဒီလိုမရှုဘဲနဲ့ကောင်ကဘောရကောပညာပရမမခွဲပဲရှောက်မှတ်နေုံနဲ့တော့ဒီလောကီမဂ္ဂသစ္စာတရားဘယ်လိုမှမဖြစ်နိုင်ဘူးဒီတော့နိဗ္ဗာန်သွားတယ်မှာဘာနဲ့သွားမလဲမဂ္ဂင်၈ပါးနဲ့သွားမှာမဂ္ဂင်၈ပါးမှာမရှိတဲ့ပုဂ္ဂိုလ်ဘယ်နှလုံးသွားမလဲသွားလို့ရမလားခြေတော့က၈ချောင်းတက်မှာဟုတ်တယ်မလားခြေတော့၈ချောင်းနဲ့သွားမှာဆိုတော့အဲ့ဒီခြေတော့ကကိုယ်မှမရှိရင်ဘယ်နှလုံးသွားမလဲသွားလို့မရဘူးနော်ဒံတရိထားပေါ့နောက်တစ်ခုပရိစ္ဆာသမုပ္ပါဒ်သဘောတရားများလည်းထင်ရှားလာပါတယ်ဟင်အဲ့ဒီမှာအကြောင်းတရားတွေထင်ရှားဖြစ်တော့အကျိုးတရားထင်ရှားဖြစ်တာက ပစ္စယတော့အဲ့ဖြစ်တာကိုသိတဲ့ဉာဏ်ကပစ္စယတော့ဥဒိယသဒ္ဒနဉာဏ်လို့ခေါ်တယ်။အောက်မှာနံပါတ်1နော်။ပစ္စယတော့ဥဒိယသဒ္ဒနအကြောင်းတရားများအကြောင်းတရားဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံကိုရှုမြင်နိုင်တဲ့ဖြင့်ဤအကြောင်းတရားသည်ထင်ရှားရှိလာတော့ဤအကျိုးတရားသည်ထင်ရှားဖြစ်ပေါ်လာ၏ဟုဝိပါဒနာညာဖြင့်ထိုးထွင်း၍သိမြင်ခြင်းကြောင့်ထိုယောဂဝဆရာပုဂ္ဂိုလ်၏အသိဉာဏ်၌ဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်သင်္ခါရဖြစ်ခြင်းကြောင့်ဝิญဉ္ဇဉ်ဖြစ်ဤသို့စသည်ဖြင့်ဟောကြားကြတော်မူသောအနုလောမပရိစ္ဆာသမုပ္ပါဒ်သဘောတရားသည်ထင်ရှားလာပေသည်။ဘာဖြစ်လို့လဲ तू ရှုပ်နေတာ။မရှုပ်တဲ့ပုဂ္ဂိုလ်သိပါမလား။မသိနိုင်ဘူး။ तू ကအတိတ်မှာကဒီအဝိဇ္ဇာကအတိတ်ပဲသင်္ခါရလည်းအတိတ်ပဲ။ဒါဟုကူဒီပစ္စုပန်ဘဝကိုဘိုးထားပြောခဲ့ရင်ဒီတော့အတိတ်ကိုလည်းမရှုပ်တဲ့ပုဂ္ဂိုလ်ကအတိတ်ကမိမိထူထောင်ခဲ့တဲ့အဝိဇ္ဇာသိနိုင်ပါမလား။မသိနိုင်ဘူး။တရားရည်တူနေတူနာမည်သာတူတာပါအဝိဇ္ဇာချင်းတူတာမဟုတ်ဘူးသင်္ခါရချင်းလည်းမတူကြဘူးတချို့ကခုနကပြောသလိုပေါ့ဟိုတယောက်ကငှက်ကလေးတွေလှုပ်ခဲ့တဲ့သင်္ခါရကုသိုလ်ကံကအကျိုးပေးတယ်တချို့ကျတော့တရားအထုတ်တဲ့ဘာဝနာကုသိုလ်ကံကအကျိုးပေးတယ်တချို့ကဒါနကသုမနာမင်းသမီးတို့ဒါနကံကအကျိုးပေးတယ်သူဒါနကံကကိုးစားတဲ့ဘာခီးကိုဖြတ်ကျော်လာခဲ့တဲ့ဒါနအလားတူပဲခွန်ကြီးတို့ဆာမနာမည်ကြီးတဲ့အရှင်သူမေရာထေရီသူတို့ကလွန်ခဲ့သောကမ္ဘာ30ခန့်ကအပွင့်တဲ့ဖုဒ္ဓဘုရားရှင်သာသနာတော်မာရိယဘိက္ခုနီအဖြစ်နဲ့စတင်ပြီးသာသနာမျိုးစဉ်ကိုထူထောင်ခဲ့တာ။ကျောင်းတန်ကြီးတခုနဲ့လူဘဝမှာဘိက္ခုနီမပြုတ်ခင်လူဘဝမှာဘုရားမှုရှိတဲ့သံဃာကိုတိုင်းကကျောင်းတန်ကြီးတခုတည်ထောင်ပြီးလှူဒန်းခဲ့ဘူးပါတယ်။ဒီကံကခုကမ္ဘာပေါင်း30ဘဝတိုင်းဆက်တဲ့အကျိုးပေးလာတာ။နောက်ဆုံးခုဂရမဘုရားရှင်သာသနာရောက်တော့လေသူကမင်းသမီးပဲဖြစ်ပါတယ်။နောက်ဆုံးမင်းသမီးတွေကလည်းယုတ်ကလည်းဥပရိကလည်းသိမ့်ကောင်းယုတ်ကလည်းသိမ့်ချောသိမ့်ချောတော့ဟိုရှင်မင်းတယောက်ကသူ့ကိုသိမ့်လို့ခြင်းနဲ့လာပြီးရှင်ဟိုမလက်လက်ဥကလေးတချီချင်းနဲ့ထိတ်ပိတ်ထိုးဖို့ဘောက်ကောင်းတယ်ဒီကောင်းနဲ့ဟမ်လက်ဥကလေးတချီချင်းနဲ့လာတယ်သူ့မှလည်းမရရှိဘူးရှိပေမဲ့လို့နောက်တယောက်ကချောတော့သူ့ကလိုချင်များနဲ့ခက်ပုံကဒီကောင်းလေးကိုတောင်းကြောင်ဒကမကြီးတွေဘာမှမတွေ့ခြင်းနဲ့ဆုတာတော့ဒင်းတို့နဲ့ဘာမှမတွေ့အောင်လို့လာဆုတော့ထိတ်ပိတ်ထိုးဖို့ဘောက်ကောင်းတယ်မိမတွေကလည်းဒီရှင်မင်းနဲ့လက်ထပ်ပေးခြင်းနဲ့ရှင်မင်းဆိုပေးနဲ့သူတို့ကတကယ်ရှင်မင်းအကြီးတော်ဟုတ်ပုံမရပါဘူးမင်းငယ်မင်းသိမင်းငယ်ရင်းနဲ့တူပါတယ်ဆော်ပါလို့မင်းမျိုးရင်းထင်တယ်မိမတွေကလည်းလက်ထပ်ပေးခြင်းနဲ့သူကလည်းလက်မခံဘူးဘုံခဏစစ်သူနန်းတော်ကလည်းသူကလည်းမင်းသမီးပဲဘုံခဏစစ်ထက်အထက်ကိုတက်လိုက်ပြီးတော့အဲ့ဒီကနေပြီးတော့သူကတရားပဲအထုတ်နေတယ်သူမင်းသားကလည်းအောက်ကနေပြီးတော့တခါတည်းလက်ဥကလေးချီပြီးတော့သူကလှမ်းပြောတော့သူကဆိုပေးနဲ့ဖြတ်ပြီးတော့အောက်ပြစ်ချပေးလိုက်တယ်သူစပင်းနေအကုန်လုံးဖြတ်လိုက်တယ်နတ်တော်မှာပဲဖြတ်ပြီးတော့ဘိက္ခုနီကျောင်းတိုင်းသွားလိုက်တာပဲဟုတ်တယ်မလားဒီလောက်တော့ညစ်ပတ်ဆုပ်ပဲ့နေတယ်ဒီ32ခုထာတာနေပြည့်နေဒီဘောဒီခန္ဓာကိုယ်ကြီးကိုနင်းပါလို့ဒီလောက်တော့လိုက်ပြီးမမောနေရလဲဆိုပြီးတော့ပက်ပက်ဆက်ဆက်ပြောလိုက်တာနော်ပြောတာပြောသူမကြီးတယ်ဒီကောင်နေတမ်းမဒီကောင်နေနောက်ဆုံးတော့အဲ့ဒီတော့အဲ့ဒီနီးစနစ်နဲ့သူတို့ကနန်းစည်းစိမ်ကုန်တော့စွန့်ပြီးတော့မှသူကတောထွက်ကြတာတောထွက်ပြီးရှင်ဟန်ပြူတယ်ဒါလို့သူကဇွဲအားနှစ်ပါးကောင်းတဲ့အမျိုးသမီးပါနော်အဲ့ဒီလိုတကယ်တမ်းသံဃာဝိဇ္ဇာဒုက္ခမှာထွံ့မြောက်ခြင်းတဲ့စိတ်ကအတိတ်ကလည်းထုံခဲ့တဲ့ပါရမီတွေကအကောင်းတော့ဒီဘဝမှာရဟန္တာအဖြစ်အစဉ်အထိရောက်ရှိသွားပါတယ်နော်ဒါကြောင့်ဒီမှာဆိုလိုတာကအကြောင်းတရားတွေထင်ရှားဖြစ်ခဲ့ရင်အကျိုးတရားထင်ရှားဖြစ်ဖို့မှာဒီအကြောင်းတရားတွေကတခါတလေကမ္ဘာနဲ့ချီပြီးဝေးနေတယ်နော်ခொနကထေရီကလို့ဆိုရင်ကတ္တဗဗျာရှင်လက်ထက်တော်ကပါရမီမျိုးစဉ်ကံဒီကလာအကျိုးပေးတယ်ကုသမေရာတို့ကြတော့ဟိုဘက်ကလွန်ခဲ့တဲ့ကဘာပေါင်း30ထက်ကပွင့်တဲ့ဖုဒ္ဓဘုရားရှင်လက်ထက်ကထူထောင်ခဲ့တဲ့ကုသကံဒီကလာအကျိုးပေးတယ်ဟိုဒီနေ့ကဘုန်းကြီးတို့ပြောခဲ့တဲ့သုမနာမင်းသမီးတို့ကြတော့လွန်ခဲ့တဲ့60တကဘာတက်တဲ့ပြည့်စုံပြည့်ထောင်ခဲ့တဲ့ဒီကံကဘဝတိုင်းမှာလိုက်ပြီးဆက်တဲ့အကျိုးပေးနေပါတယ်နော်ဒါကြောင့်ကံတစ်ခုကိုအော်မြင်မြင်စနစ်တကျထူထောင်နိုင်ခဲ့ရင်တော့ခုလိုဆက်တဲ့အကျိုးပေးနိုင်တဲ့သဘောရှိတယ်သို့သောဘဝတွေဖြစ်တာကောင်းတယ်လို့ဘုန်းကြီးမဆိုလိုပါဘူးနော်အကျိုးပေးနိုင်တဲ့သဘောကတော့ပြောတာပါဒီပရိသတ်မှုပါဒါကြောင့်ကံနေဟတုနဲ့တူကံဝိဇ္ဇာသင်္ခါရဆိုတဲ့နာမည်ချင်းတူပေမဲ့လို့ဝိဇ္ဇာချင်းမတူဘူးသင်္ခါရချင်းမတူဘူးကံချင်းမတူဘူးတချို့ကယောက်ျားဖြစ်ခြင်းနဲ့စိတ်ဓာတ်ဖြင့်ကံထူထောင်တယ်တချို့ကအမျိုးသမီးဖြစ်ခြင်းနဲ့စိတ်ဓာတ်နဲ့ကံထူထောင်တယ်တူနဲ့တူဝိဇ္ဇာချင်းတူပေမဲ့လို့တယောက်ကဝိဇ္ဇာကယောက်ျားလို့အတိမားတယ်တယောက်ရဲ့အဝိဇ္ဇာကအမျိုးသမီးလို့အတိမားတယ်စတဲ့ပြင်သူကတူနဲ့တူအဝိဇ္ဇာချင်းလည်းမတူဘူးသင်္ခါရချင်းလည်းမတူဘူးမတူတဲ့အတွက်မိမိရဲ့အဝိဇ္ဇာသင်္ခါရကိုမိမိကမြင်အောင်ပြန်ပြီးရှုရမယ့်အပိုင်းဖြစ်တယ် သူတို့ဘာရဲ့အဝိဇ္ဇာသင်္ခါရသိယုံတဲ့ကွာဒါလုံလောက်တာမဟုတ်စာအုပ်ဖတ်လို့နားလည်တဲ့အဝိဇ္ဇာသင်္ခါရတော့လည်းမလုံလောက်ဘူးเนาะပြည်တော့မိမိအတိတ်ဘဝတုန်းကဒီအဝိဇ္ဇာတွေကိုမိမိဘယ်ဘုံဘယ်ဘက်ဗဏ္ဏီလားအဖြစ်ပြည့်စုံပြည့်ထောင်ခဲ့တယ်ဆိုတော့ကိုစနစ်တကျလှန်ရှုတတ်ဖို့လိုနေတယ်เนาะအဲ့တော့ရှုလိုက်တဲ့အခါမှာမိမိထုံခဲ့တဲ့အဝိဇ္ဇာတဏ္ဍဥပါဒသင်္ခါရကံဒီရဲ့စွမ်းအားကြောင့်ဒီဘဝမှာယုတ်တင်နံဒီခန္ဓာငါးပါးတွေထင်ရှားဖြစ်တာကိုမြင်ပြီးဆိုတော့မှဒီရှုခွက်ကရှုလို့ရမှာเนาะဒါကြောင့်အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်ပုံကိုသိအောင်မြင်အောင်ရှုတတ်တဲ့ဉာဏ်ကပစ္စယတောဥရိယဒသနာဉာဏ်အဲ့ဒီဉာဏ်ကိုရတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှားတယ်လေအနုလောမပရိစ္ဆသမုပ္ပါသဘောတရားကထင်ရှားတယ်အကြောင်းတရားထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်တာကိုသိတာနောက်တစ်ခုပစ္စယတောဝေယဒသနာအကြောင်းတရားတွေချုပ်ငိမ့်သွားခဲ့ရင်လေအကျိုးတရားတွေကချုပ်ငိမ့်တယ်အဲ့တော့ခဏခဏဘုန်းကြီးပြောပြပြီးအကြောင်းတရားတွေကဖေခါမှာအကျဉ်းချံမရှိကုန်စင်အောင်ချုပ်ငိမ့်မှာလေယဟနာဖြစ်မှာပဲဒါအနာဂတ်နဲ့သက်သက်ပဲเนาะကိုကယဟနာမဖြစ်သေးဘူးဆိုရင်တော့ဒါအနာဂတ်သက်သက်ပဲပြီးတော့နောက်အနာဂတ်ယဟနာဖြစ်မဲ့အချိန်ခါမှာဝိဇ္ဇာတနာဥပါဒဏ်ရင်းကအကျွမ်းကြံမရှိကုန်စင်အောင်ချုပ်တယ်ချုပ်ငိမ့်သွားတဲ့အတွက်သင်္ခါရကံဒီမှာနောက်ထပ်တစ်ဖန်ဘဝတည်းကိုဖြစ်စေနိုင်တဲ့စွမ်းအင်နေလဲကုန်ခန်းသွားတယ်ချုပ်ငိမ့်သွားတယ်အဲ့အကြောင်းတရားတွေအကျွမ်းကြံမရှိကုန်စင်အောင်ချုပ်ငိမ့်သွားတဲ့အတွက်အကျိုးခန္ဓာငါးပါးတွေလဲပြိဋိဘာနဲ့သုတိနောက်မှာထပ်ပြီးဘလုံးမမဖြစ်နိုင်ပဲပြိဋိနိဗ္ဗာန်စွတ္တိမှာနောက်ဆုံးထပ်ပြီးခြုံငိမ့်သွားကြတယ်။အဲ့ဒီအကြောင်းတရားတွေခြုံငိမ့်ခြင်းကြောင့်အကျိုးတရားခြုံငိမ့်ပုံကိုမြင်နေတဲ့အပိုင်းကဘာလဲ။ပစ္စယတောဝေယဒသနာဉာဏ်ပဲနော်။ဒီပစ္စယတောဝေယဒသနာဉာဏ်အမြင်ကိုရရှိနေတဲ့သူတော်ကောင်းတန်တန်မှဘာဖြစ်လဲ။ပတိလောမပရိစ္ဆသမုပ္ပါသဘောတရားတွေထင်ရှားလာပြီသည်။စာပေကတော့ပတိလောမလို့သုံးတယ်။ဘုန်းကြီးတို့ဒီဥစ္စာကတော့ cessation order ခြုံငိမ့်တဲ့အဆင့်ပါနော်။အကြောင်းတရားတွေချုပ်လို့အကျိုးတရားချုပ်ငိမ့်ပုံကိုမြင်အောင်ရှုတဲ့အပိုင်းပဲ။ခုနကဟိုပဋိလောမဆိုတော့နောက်တစ်ခါဗျောင်းမြန်လှန်ရှုတာကိုလည်းပဋိလောမလို့ခေါ်ပါတယ်။ဟိုတနေ့ကလည်းရှင်းထားတယ်နော်။ဇရမရဏအနာကကိုရှုလိုက်တော့ဇရမရဏကိုမြင်ပြီးဇရမရဏဘာကြောင့်ဖြစ်လဲ၊ဇာတိကြောင့်ဖြစ်လဲ၊ဇာတိဘာကြောင့်ဖြစ်လဲ၊ကမ္မဘာကြောင့်ဖြစ်လဲဆိုတဲ့ဗျောင်းမြန်လှန်ပြီးတော့ဟိုအဝိဇ္ဇာတိရှုတာ။ဒီလိုဥစ္စာကိုလည်းဒီလိုရှုခွက်ကိုလည်းပဋိလောမလို့တော့ခေါ်ပါတယ်။တော်တော်ဒီနေရာမှာဆလိုတဲ့ပဋိလောမကတော့ချုပ်ငိမ့်မှုကိုဆလိုပါတယ်နော်။အဲ့တော့ချုပ်ငိမ့်မှုကိုမြင်လိုက်တဲ့အတွက်ထိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာသစ္စာဒေသနာတော်နည်းအရနည်းအနည်းကြိုပြောမယ်ဆိုရင်တော့ဘုန်းကြီးတို့ဒါနိရောဓသစ္စာထင်ရှားလာတာပဲနော်။လောကီဝိပဿနာဉာဏ်ဖြင့်သိရတဲ့နိရောဓသစ္စာအကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်ပုံကိုသိတာကသမုဒယသစ္စာထင်ရှားလာတာပဲနော်။ကဲနောက်တစ်ခုဒီရကြံဒီရကြံနေပါလားဒီမှာနင်းနင်းနင်းမကြပြရကဲနံပါတ်3နော်4443လုံးပဲခန္ဓာတော်ဥရိယဗျာဒသနခန္ဓာတော်ဆိုတာကတော့ဘုန်းကြီးတို့ဒီခန္ဓာငါးပါးတို့ရဲ့ခန္ဓာမစက်တသေးသေးအဖြစ်ဖြစ်နေတဲ့ပြည့်နေတဲ့သဘောပဲเนาะအကြောင်းခန္ဓာရဲ့ဖြစ်မှုပြည့်မှုအကျိုးခန္ဓာရဲ့ဖြစ်မှုပြည့်မှုအကြောင်းခန္ဓာဆိုတာကခုနကအဝိဇ္ဇာတဏဥပါဒံသင်္ခါရကံဒီပဲเนาะတို့လည်းနံခန္ဓာတွေပဲအဝိဇ္ဇာတဏဥပါဒံသင်္ခါရကံဒါတွေလည်းနံအကြောင်းတရားတွေပဲနံခန္ဓာလေးပါးထဲမှာပါပါတယ်တို့ရဲ့ဖြစ်မှုပြည့်မှုခန္ဓာအဖြစ်ဖြစ်မှုပြည့်မှုပဲเนาะအကျိုးခန္ဓာ၅ပါးဝိညာဉ်ဉာဏ်ယုတ်တရဏဖတ်တာဝိရဏဒါတွေကလည်းအကျိုးတရားတွေပဲသူတို့လည်းခန္ဓာ၅ပါးပဲအဲ့ခန္ဓာ၅ပါးတွေရဲ့ဖြစ်မှုပြည့်မှုခန္ဓာအဖြစ်ဖြစ်မှုပြည့်မှုကိုမြင်အောင်ရှုရမယ်အဲ့ဒီလိုရှုနေတဲ့ယောဂီပုဂ္ဂိုလ်ရဲ့ကံတာမှာအကြောင်းသင်္ခါရအကျိုးသင်္ခါရအကြောင်းယုတ်နံအကျိုးယုတ်နံသင်္ခါရတရားတွေရဲ့ခန္ဓာမစက်တည်းတည်းဖြစ်မှုပြည့်မှုကိုခန္ဓာပစ္စုပန်တို့ဆက်ရောက်ဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်တဲ့ဖြင့်ယင်းသင်္ခါရတရားတို့၏ဥပတိပင်ဖြစ်ဒီပြက်တက္ကတလက္ခဏာကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်း၍သိမြင်ခြင်းကြောင့်အကြောင်းတရားတို့ကိုဆွဲမိ၍ဖြစ်ကြသောအကျိုးတရားတို့ဟူသောပရိစ္ဆသမုပ္ပန္နဓမ္မများသည့်ထိုယောဂဝဆရာပုဂ္ဂိုလ်၏အသိဉာဏ်နှင့်ထင်ရှားလာကြကုန်၏အကြောင်းတရားကိုဆွဲမိပြီးမှဖြစ်ပေါ်ရတဲ့တရားတွေကိုဘာခေါ်လဲပရိစ္ဆသမုပ္ပန္နတရားညနေလေးနားလည်အောင်ထပ်ပြောမယ်နော်ခုဒကာကြီးတွေဒကာမကြီးတွေနောက်အနာဂတ်ကံမလမှာယဟန္တာဖြစ်ခြင်းနဲ့ဆိုကြပါစို့ယဟန်ဖြစ်ခြင်းနဲ့သို့မဟုတ်အမျိုးမျိုးပေါ်နေလေယဟန်ဖြစ်ခြင်းယဟန္တာဖြစ်ခြင်းလေဆိုကြပါစို့နော်ယဟန္တာဖြစ်နိုင်တဲ့ဘဝတစ်ခုကိုမျှော်လင့်ပြီးတော့ကောင်းမှုကုသိုလ်ပြုတယ်ပြုလိုက်တဲ့အချိန်ခါမှာယဟန္တာလို့အတိမှားနေတဲ့သဘောကအဝိဇ္ဇာ ယဟနာဘဝကိုလှမ်းပြီးတွေ့တဲ့တမေတ္တသဘောကတဏ္ဍစိတ်ကဆိုတဲ့သဘောကဥပါဒံဒီဝိသရဏဥပါဒံခြံရံပြီးတော့ဌာနကံဒီသီလကံဒီဘာဝနာကံဒီအထုတ်တယ်ပေါ့ဒါသင်္ခါရတွေဒီသင်္ခါရတရားတွေချုပ်ပြတ်သွားတဲ့အချိန်ခါမှာဘာဖြစ်လဲစောအင်တတိတစုံတရားမထားဘဲနဲ့ချုပ်ပြတ်သွားတာတော့မဟုတ်ဘူးနော်နောက်တစ်ချိန်မိမိမျှော်လင့်တောင့်တနေတဲ့ယဟနာခန္ဓာ၅ပါးကိုဖြစ်စေနိုင်တဲ့စောအင်တတိကိုယုံနာစင်မှာမြုပ်နှံပြီးမှချုပ်သွားတယ်ဟွပေါ်လိုက်တော့အဝိဇ္ဇာတနာဥပါဒသင်္ခါရက၅ခုဖြစ်တယ်အဲ့၅ခုကဒီလက်ရှိခန္ဓာ၅ပါးမရှိရင်ဖြစ်ပါမှာဒါပဲเนาะဒီလက်ရှိခန္ဓာ၅ပါးကိုအမြင်ပြုတ်ပြီးတော့မှဒီအကြောင်းတရား၅ခုကဖြစ်ပေါ်လာရတယ်အလားတူပဲအတိတ်တုန်းကလည်းအတိတ်မှာရှိခဲ့တဲ့ခန္ဓာ၅ပါးရှိတယ်အဲ့ဒီအတိတ်ခန္ဓာ၅ပါးကိုအမြင်ပြုတ်ပြီးတော့မှဒီဝိဇ္ဇာတနာဥပါဒနေကအတိတ်မှာဖြစ်ခဲ့တာသင်္ခါရကံတွေကအတိတ်မှာဖြစ်ခဲ့တာအတိတ်ခန္ဓာကိုအမြင်မရခဲ့ရင် तू ကဖြစ်ခွင့်ရမလားမရနိုင်ဘူးเนาะဒါကြောင့်အဲ့ဒီအတိတ်ခန္ဓာ၅ပါးကိုလှမ်းရှုတော့အဲ့ခန္ဓာ၅ပါးစင်းထဲမှာဒီဝိဇ္ဇာတနာဥပါဒံဆိုတဲ့နံခန္ဓာတွေလည်းမပါဘူးလားခန္ဓာဆိုတာကအုပ်စုလေးတွေပဲအပေါင်းစုလေးတွေဒီအဝိဇ္ဇာကလည်းဖြစ်ရင်သူ့အုပ်စုလေးနဲ့သူပဲစိတ်စရတဲ့အလုံး20သင်္ခါရကလည်းဖြစ်ခဲ့ရင်ဆိုကြပါစို့34 35 30ဒီလိုသူ့အုပ်စုနဲ့သူဖြစ်တော့ဒါအပေါင်းအစုကိုပဲခန္ဓာလို့ခေါ်တာပဲအဲ့တော့သူတို့ဒီနံခန္ဓာတွေကိုလှမ်းပြီးသူကသိသိနိုင်ရမယ်အဲ့ဒီလိုသိသိလိုက်တဲ့အချိန်ကမှအကြောင်းပဲဖြစ်ဖြစ်အကျိုးပဲဖြစ်ဖြစ်အဲ့ဒီအတိတ်ကအကြောင်းတရားတွေဟာလေဆံရအကျိုးတရားတွေကိုအမိပြုပြီးစွန့်မိများမှသူကဖြစ်နိုင်ခွင့်ရှိတယ်။အတိတ်ခန္ဓာ၅ပါးကိုမစွန့်မိရရင်အတိတ်ကအကြောင်းတရားတွေလည်းမဖြစ်နိုင်ဘူး။ဒါကြောင့်သူတို့လည်းသူ့ဆံရအကြောင်းတရားတွေရှိတဲ့အတွက်ပရိစ္ဆသမုပ္ပါဒလို့ခေါ်တာပါပဲ။တစ်ဖက်ကကြည့်။သူတို့ဟာပရိစ္ဆသမုပ္ပါဒတရားအကြောင်းတရားဆိုတာမှန်တယ်။ဒီအကြောင်းတရားတွေကိုဖြစ်စေတတ်တဲ့အကြောင်းမရှိဘူးလားလို့လှမ်းကြည့်လိုက်တော့ရှိနေတယ်။အဲ့ဒီအကြောင်းတွေကိုအစွဲပြုပြီးမှဒီဝိဇ္ဇာတနာဥပါဒံသင်္ခါရကံတွေကဖြစ်ရတော့တဏှိတဘုံအပြင်ဒီဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကိုလည်းပရိစ္ဆသမုပ္ပါဒတရားလို့ဒီလိုလဲခေါ်ပါတယ်နော်သူဆံရအကြောင်းရှိနေလို့နော်ဆံရအကြောင်းမရှိဘဲနဲ့သူကဖြစ်တာမဟုတ်ဘူးအဲ့ဒါကြောင့်ဒီပရိစ္ဆသမုပ္ပါဒသဘောတရားဟာလည်းဒီမှာထင်ရှားတယ်ဒီတော့အနုလောမပရိစ္ဆသမုပ္ပါဒလည်းထင်ရှားတယ်ပဏိလောမပရိစ္ဆသမုပ္ပါဒသဘောတရားလည်းထင်ရှားတယ်ဒီပရိစ္ဆသမုပ္ပါဒတရားတွေလည်းထင်ရှားပါတယ်ဒီစနစ်ကိုကြည်ညာနားလည်ရင်ဘုန်းကြီးတို့တခါကြီးတွေတို့မကြီးတွေစာပေနဲ့လည်းလည်လာစေချင်ပါတယ်ခုဟိုစီဒီတွေလည်းရှိနေကြပါတယ်နော်နောက်ဆုံးစာအုပ်မရတော့မှပေါ့လေဒီမှာစာအုပ်တွေပေါ်ဟိုစာရွက်တွေပေါ်တာပဲစီဒီငွေတွေကနေပြီးတော့ဒီဘာသာပြန်လေးတွေပေါ့ဏိဒနာဝက်ကခုကခုဘုန်းကြီးပြောနေတာဏိဒနာဝက်ကတန်ရုပ်ကိုဒီမကြီးတွေလှမ်းကြည့်လိုက်ရင်ဒီသဘောတရားလေးတွေကိုဘုရားရှင်ခေါ်နေတာပါဏိဒနာဝက်ကတန်ရုပ်တစ်ချောင်းနော်အဲ့တော့ခန္ဓာဝက်ကတန်ရုပ်တစ်ချောင်းဆိုခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တရှုဖို့ကိုပိုက်စိတ်တိုက်ခေါ်နေတာတုတ်တံပုံရာနဲ့ချင်းရှိပါတယ်နော်။ကာလရဏဝက်ကတန်ရုပ်ဆိုလို့ရှိရင်အာနဲ့ဆနပန်းဒီနဲ့ပုံပုံဓာတ်ဆက်ရှင်းပန်းဒီနဲ့ဝိပဿနာရှုခွက်တွေကိုဖျားရှင်ပိုက်စိတ်တိုက်ပြီးဟောထားတာပါ။တုတ်တံပုံရာနဲ့ချင်းရှိပါတယ်နော်။ဒါကြောင့်ဟိုစာပေလေးတွေကိုတော့နည်းနည်းလေ့လာပါ။ဘုန်းကြီးတို့ပြောတာမယုံကြည်နေပါဘာမှမဖြစ်ပါဘူး။ဖျားဟောတာကတော့ယုံကြည်မှဖြစ်မယ်။ဖျားဟောတာကမယုံကြည်ဘူးဆိုရင်တော့ဒုမကြီးတွေမဲ့ဖွင့်နေပါရဖို့ကတော်တော်ခက်သွားပြီနော်။ဘုန်းကြီးတွေပြောတာကမယုံလဲဘာမှမဖြစ်ဘူးကိုစာပေသာလေးလားစာပေမှာရှိတယ်မှန်ရင်တော့ဒါယုံကြည်ယုံပေါ့စာပေမှာမရှိဘူးဆိုရင်တော့ပိတ်ရှာတာကကောင်းတယ်နော်ဘာဖြစ်လို့လဲကိုကမက်ဖို့နိဗ္ဗာန်တကယ်လိုချင်ဘုရားဟောတဲ့အတိုင်းကျင့်မှသာမက်ဖို့နိဗ္ဗာန်ကရမှာကိုကဘုရားဟောတာကိုကကြောက်ခိုင်းတာပြီးဆရာပြောတာလောက်နဲ့ပဲအလွမ်းနေတယ်ဆိုရင်တော့မက်ဖို့နိဗ္ဗာန်ရဖို့ကဖြစ်ပါမလားဆရာပြောတာကဘုရားဟောတဲ့အတိုင်းဆိုရင်တော့ရမှာပေါ့ဘုရားဟောတာနဲ့ထိတ်တဲ့ဆန်းကျင်ပဲဖြစ်နေတဲ့အတော့ရနိုင်ပါမလားအဲ့တော့နိဗ္ဗာန်အစင်းနဲ့နိဗ္ဗာန်အတုဒုက္ခကြီးတွေပဲလို့ကျင်ဘုန်းကြီးနဲ့တားတော့ဒီနေရာမှာပြောအောင်မယ်နော်ဒီလိုအပိုင်းမှာပဲဖြစ်ဖြစ်တချို့ဟိုပေါ်ရရှုတဲ့စနစ်လည်းပဲဖြစ်ဖြစ်ပေါ့တချို့ယောဂီတွေကဘာဖြစ်လဲဆိုတော့ဘုံဝင်ကျသွားတယ်ဘုံဝင်ကျနေတာကိုတချို့ကနိဗ္ဗာန်ဆိုပြီးပြောတယ်ဒါဘုန်းကြီးတို့ဟိုမောလမြင်ဘက်မှာဆိုကြပါစို့လေဟိုဘက်ကဒုက္ခဘက်မှာရှိတော့ဆရာတော်တစ်ပါးရှိခဲ့ဖို့ပါတယ်နော်ဒီဆရာတော်ကသူကဘာစဉ်းစားလဲဆိုတော့ရိတ်တာတစ်ခုမှ तू ကတရားအထုတ်နေရင် तू ကဘာစဉ်းစားလဲဆိုတော့တနေ့တို့သေးရမှာပဲ။ဒီရင်အသက်မရှူတော့ဘူး။ဒီတော့ငါကအသက်မရှူတာကိုလက်ကျင်ကြည့်အောင်။ तू ကအဲ့ဒီလိုအသက်မရှူတာကိုလက်ကျင်ကြည့်မယ်ဆို तू ကပလက်လှမ်းပြီးတော့အသက်မရှူဘဲနဲ့ပလက်လှမ်းပြီးနေလိုက်တယ်။အဲ့တော့သူမေ့သွားတာ။ဘဝင်ကိုလေဟတ်တာပေါ့လေ။ဘဝင်ကိုလေဟတ်ပြီးတော့မေ့သွားရောဘာမှမသိတော့ဘူး။သူအဲ့ဒီဥစ္စာကိုလေ့ကျင့်မှများလာတော့သူကဘယ်လောက်အထိနေနေလဲဆိုလို့ရှိရင်48နာရီအထိနေလို့ရတယ်။တဖြည်းဖြည်းကျင့်လိုက်တာ။တစ်ချိန်ကတော့ပေါ့လေခွန်ကြီးတို့နိုင်ငံမှာဝန်ကြီးချုပ်လို့သွားတယ်ဝန်ကြီးချုပ်ဦးနုကအာဏာရေးသားမှသူရဟန်းဘွားနဲ့နေနေတယ်ဒီဘုန်းကြီးနဲ့သူကသွားဆုံတော့သူလူထွက်တဲ့အခါသူ့အိမ်ကိုပြန်သွားပြီးဘိုက်လှမ်းပြီးတော့သူကအထိုင်ခိုင်းလိုက်တာ။48နာရီထိုင်ပြလိုက်တယ်။ ဟုတ်တယ်မလားအဲ့ဒါဘာဖြစ်တယ်ဆိုတော့သူအသက်မရှိဘဲနဲ့အောင်းနေတာပဲဒါပဲသူ့အလုပ်ကရုပ်ကိုသိလားမသိဘူးနာမ်ကိုသိလားမသိဘူးအကြောင်းတရားပရိစ္ဆေသမုပ္ပါဒ်သဘောတရားသိလားမသိဘူးအကြောင်းတရားနဲ့ကွာသာဒီယုံနာနဲ့အနိစ္စချက်ဒုက္ခချက်အနတ္တချက်သိလားမသိဘူးဒါပြည့်နဲ့သူအသက်မရှိဘဲနဲ့နေတာမဖြစ်သွားတယ်နောက်တော့လင့်ကျင်တော့သိအောင်မြင်တယ်ဖရော့ဆိုလက်ကလေးဖြောက်လက်ဖြောက်တစ်ချက်တိလိုက်တယ်သူမေ့သွားတယ်သူအဲ့ဒီလိုလင့်ကျင်လို့ကိုရတယ်ဒါကြောင့်ဆိုလိုတာကတော့ဒါကဘုရားဟောဒီတရားနဲ့ဘာမှမဆိုင်ပါဘူးเนาะသူတတိလက်နေတာဘာဖြစ်လို့တတိလက်တယ်လို့ပြောတယ်လို့ဆိုတော့ဘုံစိတ်တွေဇက်တက်ဖြစ်တာပါသူသိတတ်တဲ့ကံမရှိသေးလို့မသိဘူးဘုံစိတ်ကဇက်တက်ဖြစ်နေတော့ဘုံရဲ့အာယုံကိုတော့သူသိလိမ့်မယ်ဒါပေမဲ့အဲ့ဒီဘုံအာယုံဘုံမှာစိတ်မှာအာယုံရှိတယ်ဆိုတာကိုကတော့ဘုံကြီးသူတည်တနာပြောကြည့်တယ်ယောဂီတော်ခမများများကတော့ပရိစ္ဆေသမုပ္ပါရှုတဲ့အခါအပိုင်းကြမှာနားလဲတာများပါတယ်ပရိစ္ဆေသမုပ္ပါမရှုသေးဘူးဆိုရင်တော့သိနားမလဲကြဘူးတချို့ဉာဏ်ပါရမီကသိအားကောင်းလို့ဉာဏ်ကသိထည့်ရင်တော့တချို့ကြိုးပြီးနည်းနည်းပါးပါးသိနေတာတော့ရှိတယ်ပရိစ္ဆေသမုပ္ပါမရှုခင်မှာနည်းနည်းပါးပါးသိနေတာတော့ရှိပါတယ်တိတိကျကျတော့မဟုတ်သေးဘူးပရိစ္ဆေသမုပ္ပါရှုတဲ့အပိုင်းမှာတော့ဒီကြောင်းကျိုးဆွနေမှုသဘောတွေကထင်းထင်းရှားရှားသိလာပြီးဖြစ်ပါတယ်နော်ဒီလောကဘုန်းကြီးပြောခဲ့တယ်လို့ပဲမဟာနိရဏသုဒ္ဓမှာဘုရားရှင်ကလည်းအတိအကျဟောထားပါတယ်ဒီကြောင်းကျိုးဆွနေမှုပရိစ္ဆေသမုပ္ပါသဘောတရားကိုမသိတဲ့ပုဂ္ဂိုလ်တွေဟာတဏှာဝေစိဒုက္ခမှာဘယ်လိုမှမကြော်လို့မလုံမြောက်နိုင်ဘူးဆိုတာဒါဘုရားကအတိအကျဟောနေတာဟောနေတော့တတ္တဝါတွေမှာပရိစ္ဆေသမုပ္ပါဒ်ကကိုယ်ပရိစ္ဆေသမုပ္ပါဒ်နဲ့ကိုယ်လဲနေတာတယောက်နဲ့တယောက်တူတာမဟုတ်ဘူးအဝိဇ္ဇာလို့ပြောတာတော့မှန်တယ်အဝိဇ္ဇာချင်းနာမည်သာတူတယ်အဝိဇ္ဇာချင်းအရေးချင်းချင်းမတူကြဘူးတဏှာချင်းလည်းမတူဘူးတချို့ကတဏှာကအမျိုးသမီးဘဝဆွမ်းလန်းတယ်တချို့တဏှာကအမျိုးသားဘဝဆွမ်းလန်းတယ်ဟုတ်တယ်မလားဒါကြောင့်တူနဲ့တူမတူကြပါဘူးနောက်တစ်ခုဒီမှာပို့ပြီးအရေးကြီးတာနောက်ထပ်နီးလေးပါထင်ရှားလာတယ်အဲ့ဒီနီးလေးပါးမှာဘုန်းကြီးတို့ဧကတ္တနီးဒီဥစ္စာကဘုန်းကြီးတို့သာသနာတော်မှာအမှတ်အရေးကြီးပါတယ်နော်ဧကတ္တနီးရဲ့နာနတ္တနီးရဲ့အဗျာပါရနီးရဲ့ဧဝံဓမ္မတနီးရဲ့ဆိုပြီးနီးလေးခုရှိတယ်ဒီနီးလန်းနေကဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုလက်တွေ့စီးပြတဲ့ပုဂ္ဂိုလ်ကချက်ချင်းနဲ့နားလည်ရမယ်ဒီမှာကြည့်နံပါတ်1ကိုဖတ်ကြည့်မယ်နော်ပစ္စယတောဥဒိယဒသနခုနကပြောပြီးပြီအကြောင်းတရားဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံကိုဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်သည်ဖြင့်အကြောင်းတရားနှင့်အကျိုးတရားတို့၏အကြောင်းအကျိုးဆက်ဆက်လျက်အထက်ထက်ဖြစ်ပေါ်နေသောယုံနာတန်တအစဉ်အဆက်မပြတ်ဖြစ်နေခြင်းကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်း၍သိမြင်ခြင်းကြောင့်ယုံနာတန်တအစဉ်တစ်ခုတည်းအဖြစ်သိမြင်သောဧကတ္တနီးသည်ထိုယောဂဝါစရာပုဂ္ဂိုလ်၏အသိဉာဏ်နှင့်ထင်ရှားလာပေသည်တဲ့ဒါလေးကိုဘုန်းကြီးနားလည်အောင်ထပ်ပြောမယ်နော်ယောဂီပုဂ္ဂိုလ်ကအတိတ်ကအကြောင်းတရားကိုလှမ်းရှုတယ်ရှုလိုက်တဲ့အချိန်ခါမှာအတိတ်ကအဝိဇ္ဇာတနာဥပါဒံသင်္ခါရကံတွေကိုတွေ့ပြီးဟိုတလောကပြောခဲ့တဲ့ယောဂီတွေလို့ပေါ့လေတမောတိလှူနေတဲ့ကံလေးပေါ့နော်တွေ့ပြီးတွေ့လိုက်တဲ့ကံအဲ့ဒီယုံနာတန်တအစဉ်ကိုလှမ်းကြည့်လိုက်တဲ့ကံအဲ့ဒီယုံနာကြီးကဖြစ်ဖြစ်ပြည့်ပြည့်နဲ့လာတဲ့အစဉ်တန်းကတစ်ခုတည်းဖြစ်နေတယ်ဟိုဘက်ကအစဉ်ဒီအချိန်ကြောင့်ဒီချောင်းကိုတွေ့ထားတယ်လို့ဟိုဘက်ကယုံနာအစဉ်နဲ့ဒီဘက်ကယုံနာအစဉ်ကတရံနေဖြစ်နေတယ်တချို့ယောဂီများကြတော့ဘလောက်ထိသူတို့အတိမတ်ပြုတ်မိတယ်လဲဆိုတော့အဲ့ဒီအတိတ်ကယုံနာတန်တာကိုလှမ်းပြီးတရားရှုကြည့်လိုက်တဲ့အချိန်ခါမှာဒီဘက်ကယုံနာတန်တာဆင်းတဲ့တိုင်းုံနေမဟုတ်ဘူးအတိတ်ကဝါဒနာဓာတ်ငွေလေးတွေကိုပါလှမ်းပြီးမြင်နေတယ်ဝါဒနာဓာတ်ငွေဆိုတာကအတိတ်ကဒေါသစိတ်အာကောင်းနေတဲ့စိတ်ညစ်စိတ်ဓာတ်ရှိတဲ့ပုံကဒီဘက်မှာလည်းဒီဒေါသစိတ်ကသိအာကောင်းတယ်အဖိုးကြီးတွေ့ရင်လည်းချလိုက်တာပဲအဖိုးကြီးတွေ့လည်းချလိုက်တာပဲသူဒေါသမထိုင်နိုင်ကြဘူးအဲ့ဒီဒေါသတွေကသိဒုက္ခပေးတယ်နော်အခုနောက်ပိုင်းမှာဘုန်းကြီးပြောမယ်မန္လိကာတို့နော်ဒီဒေါသကသူဒုက္ခပေးလိုက်တာပဲ။ဒါကြောင့်ဒေါသစိတ်အကောင်းတဲ့ပုဂ္ဂိုလ်ကဒေါသအရှိန်ဝါလေးတွေဘယ်လိုလာတယ်ဆိုတာကိုမြင်နေတယ်။လောဘစိတ်အကောင်းတဲ့ပုဂ္ဂိုလ်ကလည်းလောဘအရှိန်ဝါလေးတွေသိအကောင်းတာကိုမြင်နေတယ်။မောဟမာမနအာကြီးတဲ့ပုဂ္ဂိုလ်ကလည်းမာမနအရှိန်ဝါလေးတွေကကပ်ပါလာတယ်။ဒီဘက်မှာမာနမကြီးရရင်မနေနိုင်ဘူးမပြန်ရရင်မနေနိုင်ဘူး။ဒီဘက်မှာလည်းဒေါသကမကြီးနိုင်မနေနိုင်ဘူးဘယ်လိုလဲတချို့ကဂုံတော်ယူတယ်ငါဒေါသကသူများဒေါသနဲ့တူတာမဟုတ်ဘူးနင်ကဘာလာလုပ်လဲဘာလဲညာလဲဟောဖြစ်ပြီငါလောဘကနင်သူများလောဘနဲ့တူတာမဟုတ်ဘူးဘာညာဒီလိုဖြစ်ကုန်မှာပဲဘာဖြစ်လို့လဲအဲ့အရှင်အဝါလေးတွေကတ်လာတာဒီတော့အတိတ်ကယုံနာတန်တန်အစဉ်နဲ့ဒီဘက်ကယုံနာတန်တန်အစဉ်ကအစဉ်အတန်ဒရန်နဲ့အဖြစ်နဲ့မြင်ရမယ်အဲ့ဒီလိုမြင်မှဒါလျင်ဒီယုံနာတန်တန်အစဉ်ကိုဒရန်နဲ့အဖြစ်နဲ့မြင်မှဧကတ္တနီးကိုသိတယ်ခေါ်ပါတယ်နော်အဲ့ဒီမှာတချို့ပြဿနာကဘာလဲဆိုတော့ဘုရားရှင်ကတခါတည်းဟန်ဒီဧကတ္တနီးကို နီးနဲ့ပဲတချို့တခါလေဟောရတယ်နော်ဥမာခုဇတ်တော်တွေဟောထားတာဒီဧကတနီးနဲ့ဟောရတာပဲဒါမြဲတယ်ဆိုတော့ခံယူချက်နဲ့ဘုရားဟောထားတော့မဟုတ်ဘူးအတိတ်တုန်းကဘယ်ဘဝမှာဘာဖြစ်ခဲ့ဘူးလဲစသည်ဖြင့်ဒီလိုစရံစင်မင်းဇတ်တော်ဟောတယ်ဆိုတော့စရံစင်မင်းကဘုရားလုံးကစရံစင်မင်းဖြစ်ခဲ့ဘူးလဲစသည်ဖြင့်တော့ဟောတာပဲဒါပြင်းနဲ့အဲ့ဒီဥစ္စာတွေမြဲတယ်ဆိုတဲ့သဘောနဲ့ဟောထားတော့မဟုတ်ဘူးဒါပြင်းနဲ့ဖြစ်ပြန်ဖြစ်ပြန်နဲ့လာနေတဲ့အစဉ်အတန်းကတော့အတန်းတန်းနဲ့ပဲအဲဒီတော့ယောဂီပုဂ္ဂိုလ်တွေမှာဒီဘက်မှာလည်းအတန်းတန်းဒီဘက်မှာလည်းအတန်းတန်းသူ့အတန်းလေးနဲ့သူ့ပါသူ့ယုံနာတန်တန်းအစဉ်နဲ့ကိုယ်ယုံနာတန်တန်းအစဉ်နဲ့ရောရှက်မှုမရှိပါဘူးနောက်တစ်ခုခွန်ကြီးတို့နမူနာလေးတစ်ခုနားလည်အောင်ပြောမယ်ယောဂီတယောက်ကသူ့ရဲ့အတိတ်ဆန်းကြောင်းကိုလှမ်းပြီးသိချအရှုခိုင်းလိုက်တဲ့အခါမှာသူကဘာတော့တွေ့လဲဆိုတော့ဒီလက်ရှင်လေးတွေကိုသူကစာချပေးနေတယ်သင်္ချာပင်ရဲ့ကံတခုရဲ့ဘုရားကိုနည်းနည်းလေးစီရင်တော့ပုံရပါတယ်ဘုရားကိုကိုနိုင်တော့ပေါ့လေဆုံးပြုတ်ကလေးလှူတယ်စီမီရေချမ်းလေးလှူတယ်လှူပြီးတော့ဆူတောင်းပန်ထားတဲ့တဲ့ရုပ်ပုံတခုတွေ့တယ်တွေ့လိုက်တဲ့အခါမှာအဲ့ဒီသီလရှင်လေးတွေကဘယ်သီလရှင်ကမိမိလဲဆိုတာကိုသိအောင်တယောက်ပြီးတယောက်မှရှိတဲ့ဓာတ်လေးပါလှမ်းရှူရတယ်ရှူလိုက်ရင်ကလအမုံလေးတွေဖြစ်တော့အဲ့ရုပ်ကလအမုံလေးတွေတွေ့ပြီးဆိုတော့ねသူ့ရဲ့ဘွေမနှောကြီးကိုလှမ်းဆဲလိုက်အဲ့ဘွေမနှောကြီးနဲ့ဒီရဲ့ဘွေမနှောကြီးနဲ့တန်းလားမတန်းဘူးလားတယောက်ပြီးတယောက်လိုက်ကြည့်လို့ရတယ်ကြည့်လိုက်တဲ့အခါမှာမတန်းဘူးဘယ်သူနဲ့တန်းလဲဆိုတော့သူကစံပေသီလရှင်ပေါ့စာလေးတွေကိုစံပေသင်ပင်းနေတဲ့ဆရာဖြစ်တဲ့သီလရှင်ရုံနံတန်းတန်းအစင်းနဲ့သူ့ရုံနံတန်းတန်းအစင်းကတန်းနေတယ်တန်းနေလိုက်တဲ့အချိန်ကမှဘာစုတောင်းတယ်လဲဘာကောင်းမှုကုသိုလ်တွေပြုတ်တယ်စသည်ဖြင့်သူ့ဆစ်လိုက်တော့ကောင်းမှုကုသိုလ်ကအိမ်မှာနှစ်ခုဖြစ်နေတယ်တစ်ခုကဘုရားကိုဆွမ်းပြုတ်လှူတယ်စီမီလှူတယ်ရေချမ်းလှူတယ်ဒါကကောင်းမှုကုသိုလ်ကတစ်ခုတစ်ခုကတော့ဒီကလေးလေးတွေကိုစာသင်ပေးနေတယ်ဒါကတစ်ခုနှစ်ခုဖြစ်တော့ဘယ်ကံကအကျိုးပေးလဲလို့တစ်ခုပြီးတစ်ခုအကြည့်ခိုင်းလိုက်တဲ့အခါမှာနောက်ဆုံးတော့ဆွမ်းပြုတ်လှူပြီးတော့ဘုရားမှာဆုတောင်းတဲ့ကံကအကျိုးပေးနေတယ်ဘာဆုတောင်းတယ်လို့သူ့ကိုသင်္ချာစိုက်ကြည့်လိုက်တော့လူဖြစ်ပြစေအမျိုးသမီးဖြစ်ပြစေတန်ဃာတော်ကိုပြည့်စုံလုံခြုံပြစေဆိုပြီးတော့ဒီစုတောင်းတာ။သူကဘာပြောလဲဆရာတော်တပည့်တော်ဒီတရားကိုလွန်ခဲ့တဲ့ဆယ်နှစ်ကြာကြာကတည်းကအထောက်ရင်တပည့်တော်လက်ခံမှာမဟုတ်ဘူးတဲ့။ခုတော့တပည့်တော်ဒီတရားကိုလက်ခံနေရတယ်ဘာဖြစ်လို့လဲသူကတန်ဃာစင်ုံတခုတောင်းဝင်ယူပြီးတော့ဂီလာနတန်ဃာတွေကိုသွားစောင့်ရှောက်ပေးနေရ။မနေ့မိုးလင်းလိုက်အဲ့ဒီမသွားမနေနိုင်ဘူး။အဲ့နေ့တိုင်းသူသွားတယ်သူကကျောင်းဆရာမှလုံနေပါတယ်ဒါပေမဲ့မနေ့ကျောင်းဆရာကျောင်းကိုမတက်ခင်အဲ့ဒီကိုနေ့တိုင်းသွားတယ်ပြန်လာရင်အဲ့ဒီမှာသူကတောင်းဝန်ယူပြီးစောင့်ရှောက်ပေးတယ်အဲ့ဒီစိတ်ချာကခொနကအတိတ်ကအငွေ့ပါလာတာသူကိုကဆူတောင်းခဲ့တယ်ငံကတော့သူပြည့်စုံလုံခြင်းပြစီဆိုပြီးသူကဆူတောင်းခဲ့တော့မပြည့်စုံရင်သူစိတ်ချာမှာဒီနေ့နေလို့သိပြီးမချမ်းသာဘူးသူကပြည့်စုံလိုက်ရမှသူကစိတ်စုံမဲ့သူဒီကျောင်းဆရာမှလက်စားလေးပဲသိမများပါဘူးဒါပေမဲ့သူပြည့်စုံတယ်သူများတွေလည်းဝိုင်းလှူတာနည်းနည်းပေါ်ပါတော့ရှိပါတယ်။ဒါပြည့်နေသူနိုင်တဲ့လောက်ပေါ့လေ။အဲ့တော့ဒီတန်ခါစေယုံတစ်ခုမှသူကသွားပြီးတော့အမြဲတမ်းပြည့်စုံရတယ်။ဒါပြည့်နေသူ့မှာထူးခြားတာကသူကတော့အပြိုကြီးနော်ဒီမကြီးတွေကိုဖုန်းဖုန်းကြီးစောင်းပြောတာမဟုတ်ဘူး။သူကတော့အပြိုကြီးပဲ။သူ့မှာထူးခြားတာလေးကတော့ဟောဘက်နမိတ်ထင်တာ။ဖုန်းကြီးသူတေသနာယောဂီတွေတော်များများပြုတ်ကြည့်ပါတယ်။ဒီဂတိနမိတ်ထင်တဲ့ပုဂ္ဂိုလ်ကတော်တော်နဲတယ်လူသားတွေမှာပေါ့လေခொနကကံအာယုံထင်တာလည်းရှိတယ်ကမ္မနမိတ်ခေါ်တဲ့ခொနကကိုလှူဒန်းထားတဲ့အာယုံတွေထင်တာလည်းရှိတယ်သူကြတော့ဂတိနမိတ်ထင်တယ်ဂတိနမိတ်ထင်တဲ့အခါကျတော့သူကဘာတွေ့လဲဆိုတော့တေကဏိကလမရဏန္တနာဇောအချိန်ခါမှာဖတ်ကနေဆိုပြီးတော့မိကျစ်ကိုချက်လိုက်တယ်လို့လဲအနည်းအောင်အလင်းလေးတစ်ခုဖြတ်ကနေပေါ်လာတာဒါပဲသူသိလိုက်တယ်ဒါပါလဲလို့မေးတော့ဘုန်းကြီးတို့ကိုသွားရမယ်နေရာပဲကိုကအမေဘိုက်ထဲသွားရမယ်ဆိုတော့အမေဘိုက်ကသားအိမ်ရဲ့နေရနေတဲ့အယောင်အဆင်းပဲဒီအယောင်အဆင်းကသူ့ပေါ်လာတာပဲဒီဂတိနမိတ်ပဲကိုသွားရမယ်နေရာလာပေါ်တာပဲအဲ့ဒီပေါ်လိုက်တဲ့အချိန်ကကျတော့မှကိုနကကံကိုသိချပြန်ဆန်းစစ်လိုက်တဲ့အခါကျတော့ဒီဆွမ်းပြုတ်ဖျားကိုလှူဒန်းပူဇော်ခဲ့တဲ့ကံလေးကသူ့ကိုအကျိုးပေးနေတယ်အဲ့တော့ဒီဘက်မှာလည်းအကျိုးပေးတယ်ဒါပေမဲ့သူ့ရဲ့ဝိဇ္ဇာတနာဥပါဒဏ်ရဲ့ဆွမ်းအားကြောင့်တန်ခါတော်ကိုသူကမပြုစုမလိုကျွေးရရင်သူမနေနိုင်ဘူးအဲ့ဒီလိုဖြစ်လာတယ်နော်အဲ့တော့ခုဒီမှာမြစ်စရာတော့ဥရိယဒသနာကအဲ့ဒီဧကတဏီကိုကြာကြာနားလည်ရမယ်လမ်းကြည့်လိုက်ရင်ယုံနံတန်တန်အစဉ်ကဒဏ္ဍာနဲ့ဖြစ်နေရမယ်အဲ့ဒီဒဏ္ဍာနဲ့ဖြစ်တာကိုသိနေတဲ့အတွက်ဧကတဏီကသူ့ရဲ့ဘန္ဓမှာထင်ရှားလာတယ်ဧကတဏီထင်ရှားလာတဲ့အတွက်ဘာဖြစ်တယ်လဲဆိုတော့နောက်ပိုင်းမှာတော့ပါလားမပါလားမသိပါဘူးနည်းနည်းဟိုဘက်မှာရေးထားတာတို့ရှိပါတယ်နော် သူကဖြစ်တာကပြုတာကဟိုလူတွေလူပြည့်ဆရာကြီးရဲ့စကားလုံးနဲ့ပြောရင်ပေါ့ဒီဘဝဒီကိုယ်ဆံဟိုဘဝဟိုကိုယ်ခံလိုက်မယ်ဟောဒါသူကပြုတဲ့လူကတခြားခံစားတဲ့လူကတခြားဘာမှမဆိုင်ဘူးလို့သူကဒီလိုပြောချင်တယ်ခုဒီမှာဒီနည်းကိုသိလိုက်တော့အဲ့ဒီဝါရလက်ခံအောင်မလားလက်ခံမလားခံတော့ဒါပဲဒီလိုမှန်းရွံ့တဲ့ခံယူချက်တွေကိုပယ်ရှားနိုင်တဲ့အစွမ်းအားရှိပါတယ်ပြုသူတခြားခံသူတခြားမဟုတ်ပါဘူးဒါပေမဲ့ရုပ်နဲ့တန်တဲ့အစဉ်ကတော့လာနေတဲ့အစဉ်တန်တစ်ခုတည်းပဲဒီလိုဆိုရင်မြဲသလားဆိုတော့မြဲတယ်လို့မဆိုလိုဘူးအဲ့မဆိုလိုဘူးဆိုတာလည်းထင်ရှားအောင်နောက်ဒုတိယနန္ဒတ္တနီးကိုသိအောင်ကြိုးစားရတယ်အောက်မှာကြည့်နော်ရှင်ရခင်အကြောင်းတရားနဲ့အကျိုးတရားတို့ကိုဆက်ဆက်လျက်သိသိစဉ်ပရိစ္ဆသမုပ္ပါဒ်ပိုင်းပြည့်စုံပရိကညံပိုင်း၌အတိအကျောင်းတရားများကိုထထုံကဲ့သို့ရုပ်နာတန်တဲ့အစဉ်နဲ့ပိဿုဘံယုံနာတန်တာအစဉ်ကိုတစ်ဆက်တိအဆက်မပြတ်အထက်ထဖြစ်ပေါ်လာနေဒီကိုယောဂောဆရာပုဂ္ဂိုလ်တိဘောပေါက်နေအထုသဖြင့်တဘာဝဝါယံစိတ်တတ်ဗန္ဓရတ္တာတဲ့ဒါမူလဒီကမှာသံမြင့်တဲ့125ပထမတွင်မှာရေးထားတယ်ဒီစိတ်ကဖြူစင်ကြည်လင်နေတဲ့သဘောလေးကဒါသူ့ရဲ့တဘာဝပဲစိတ်တိုင်းစိတ်တိုင်းမှာဖြူစင်တဲ့သဘောရှိတယ်သို့တော့စိတ်သိတိကအကုသိုလ်စိတ်တိနဲ့တွားရောမှဒီစိတ်ကညင်နွမ်းသွားတယ်အကေအကုသိုလ်စိတ်တိုင်းညမရောဘူးဆိုရင်ဒီစိတ်ကတဘာဝအတိုင်းသူကကြီးနေတယ်ဖြူဆက်နေတယ်ဒီအလေးအောင်အကြည်အောင်လေးကိုဖြစ်စေစိတ်အလုံးကြီးဖြူစင်သောသဘောရှိရကအတိတ်ကြောင့်တရားမြတ်ကိုထရုံခဲ့ခြင်းကမနောအကြည်တတ်နဲ့ပိဿုဘံမနောအကြည်တတ်တို့ကိုနံတန်တတိအစင်တအဖြစ်အနိစ္စအနေတဒုက္ခအနေတအနတ္တအနေတအဖြစ်တစ္ဆတိအစင်တတခုဒီအဖြစ်အစင်ပြပြအထက်ထဖြစ်ပေါ်နေဒီကိုယောဂဝဆရာပုဂ္ဂိုလ်သည်သဘောပေါက်နေတပံဘာတရားတို့အများဆုံးဖြစ်သောစေကဘဝင်စိတ်ပင်ဖြစ်ယင်းဘဝင်စိတ်သည်လိပပဒရမိဒံဘိခွေစိတ်တံဒါဖျားရှင်ဟောထားတဲ့အင်္ဂုတ္တပါဠိတော်ပထမတွဲဆံမျက်နှာ၅မှာရှိပါတယ်ဟူသောဒေသနာတော်များနှင့်အညီပြောပြောပြက်တလဲလဲကျင်းလင်တောက်ပါလျက်ပင်ရှိယင်းဘဝင်စိတ်တို့အကြဒါဟုတင်စားပြောတာဆိုတော့ခွန်ကြီးဟိုတော်ရှင်းပြပြီနော်ယင်းဘဝင်စိတ်တို့အကြကြမ်းနဲ့ဖြစ်လေရှိသောဝိတိစိတ်တို့ကလည်းကျင်းလင်ဤပန္ဒရဖြူစင်ဝင်စိတ်ကလေးကြည်လင်ယင်းဘဝင်စိတ်နှင့်ဝိတိစိတ်ဟူသောမနောအကြည်နံတတိအစဉ်တန်းကိုအတိတ်မှသည့်ပိဿုဘံသို့တန်အောင်ပိဿုဘံမှသည့်ရှိ၍ရနိုင်သမျှအတိတ်တို့တန်အောင်ဝိပဿနာဉာဏ်ဖြင့်လှမ်းမြော်ကြည့်လိုက်ပါကအချင်းချိုးတစ်ချောင်းကိုသွဲတန်းထားပြီးတကယ်သို့အစဉ်တန်းတစ်ခုသည့်အဖြစ်အနိစ္စပုံတွင်ဖြင့်အဆက်မပြတ်အထက်ထဖြစ်ပေါ်လာနေသည့်ကိုယောဂဝဆရာပုဂ္ဂိုလ်သည်ဝိပဿနာဉာဏ်ဖြင့်တွေ့မြင်၏ထိုအတိတ်ဝင်မနောအကြည်သည်မိမိရဲ့မနောအကြည်ဟုတ်မဟုတ်ကိုလည်းဟုတ်မဟုတ်ကို၎င်းလက်ရှိမိမိမနောအကျင့်နှင့်တစ်ဆက်တည်းအစဉ်တန်းတစ်ခုတည်းဟုတ်မဟုတ်ကို၎င်းယောဂဝဆရာပုဂ္ဂိုလ်သည်ဝိပဿနာဉာဏ်ဖြင့်သိမြင်၏အနာဂတ်၌လေထိုနည်း၎င်းမှတ်ပါသို့သောအနိစ္စအခြင်းအရာကိုတွင်ဉီးနှလုံးမသွင်းရသေးသဖြင့်အချို့ချို့သောစိတ်တက္ကနာ၌သို့မဟုတ်အနည်းငယ်သောစိတ်တက္ကနာအချို့၌ခဏပိစုံပန်သောဆိုင်အောင်ဖြစ်ပြမှုကိုသိတံတော့သိတော်လီအချို့သောစိတ်တက္ကနာ၌သောမောစိတ်တဲ့ခဏအများစုနိုင်ကခဏပိစုံဘံသို့ဆိုင်အောင်ဖြစ်ပြမှုကိုမသိသေးပေယခုဤဥရိယပြညာဘညေကမနောအကြည်တတ်ဤတစ္ဆေဖြစ်ပေါ်လာနေသည့်ကိုလိသည့်ထိုမနောကြည်တတ်ဤအနိစ္စအနေထဒုက္ခအနေထအနတ္တအနေထအဖြစ်ခဏမဲ့ဆက်တသက်သက်ဖြစ်ပြမှုကိုလိခဏပိစုံဘံသို့ဆိုင်အောင်သိနေ၏အဲ့ဒီဟာလဲဘုန်းကြီးကတချို့ကဝေဖန်နေနော်ခဏမဲ့ဆက်တသက်သက်တဲ့အဲ့ဒါကတော့ဘုန်းကြီးတို့ဝိသုဒ္ဓိမေအထက်ကရာပင်ကဉာဏ်ပိုင်းမှာရေးထားပါတယ်တတတတယန္တတဖြစ်ဖြစ်တဖြောက်ဖြောက်မြည်ပြီးတော့ပြက်နေလဲဆိုပြီးတော့ဒါလေးကတော့တင်းစားပြောတာပါဖြစ်မှုပြက်မှုလေးတွေကိုဉာဏ်ထဲမှာထင်းတဲ့အချင်းရလေးကိုနည်းနည်းလေးတင်းစားပြီးတော့တဖြစ်ဖြစ်တဖြောက်ဖြောက်ဆိုပြီးဒီလိုသုံးတာပဲဒါကြောင့်လဲတရှိစရောကြီးတွေကတသေးသေးနဲ့ဖြစ်နေတယ်ဆိုတာအသေးတွေပြိုသလိုတဲကံပန်းပြိုကြသလိုဖွဲဖွဲနဲ့ပြိုနေတယ်ဒီလိုဥစားတော့နည်းနည်းလေးသုံးတာပါပဲတင်းစားသုံးတာပါအဲ့တော့ဒီရုပ်တရားနေမှာဘယ်လိုလုပ်ဒီတဲတဲဆိုတာဘာလဲညာလဲဒီလိုအသေးပြင်းနဲ့တို့ကတော့နည်းနည်းငော့ချင်ကြတော့ပေါ့လေဒါကတော့ဘုန်းကြီးတို့စာကိုသေးသေးချမ်းချမ်းမလိလာတဲ့ပုဂ္ဂိုလ်တွေကငော့တဲ့သဘောပါပဲနော်အဲ့တော့အနတ္တအနေနဲ့အဖြစ်ခဏမဆက်တဲတဲတဲဖြစ်ပြမှုကိုလေခဏပိစုံပန်းတို့ဆိုင်အောင်သိနေအကြောင်းနဲ့အကျိုးဆက်ဆက်လေးအနိစ္စဒုက္ခအနတ္တအနေနဲ့အဖြစ်အစမပြအထက်ထဖြစ်ပေါ်နေသည်ဟူလိသိရှိနေပေသည်ထိုကရင်းတို့သိမြင်နေသောဝိပဿနာဉာဏ်ကပြုလို့သူကတယောက်ခံစားသူကတယောက်ဟုမမယွင်ယွင်ဆွဲယူထားသောဥစ္စေတတိတိကိုတန်လွန်ကောင်းမွန်စွာပယ်စွန့်နိုင်ပေသည်ဟုတ်တယ်မလားဒီဘုရားဒီကိုစံဟိုဘုရားဟိုကိုခံဆိုတာဒီအယူဆကိုပယ်ရှားနိုင်တယ်နော်ရှင်းရှင်းသောတရားတို့၏ချုံမှုကိုနောက်နောက်သောတရားတို့၏သို့မဟုတ်အထက်ထသောတရားတို့၏ဖြစ်မှုဥပ္ပါဒသဘောကအစဉ်ဖွဲ့ဆက်လျက်ရှိမှုကိုဝိပဿနာဉာဏ်ဖြင့်တွေ့မြင်နေသောကြောင့်ဖြစ်၏နော်ဒါကခုနက ရှုလိုက်ရင်ဘလောက်အကျိုးရှိတယ်ဆိုတာပြောတာပါဒီဒိဋ္ဌိတွေကိုပယ်ရှားနိုင်ဖို့ကသိလိုရင်းဖြစ်နေတယ်နော်နောက်တစ်ခုနံပါတ်1ခန္ဓာတော်ဥရိယသဒ္ဒနာထိုသောအကြောင်းအကျိုးဆက်ဆံလျက်ဖြစ်ပေါ်နေကြသောအကြောင်းယုံနာသင်္ခါရအကျိုးယုံနာသင်္ခါရတို့ခန္ဓာမဆက်တည်းတည်းဖြစ်နေမှုဥရိယသဘောကိုခန္ဓာပိစုံဘန်သောဆိုင်ဟောဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်သည်ဖြင့်အသည့်အသည့်သောယုံနာပရမတရားတို့ခန္ဓာမဆက်တည်းတည်းဖြစ်ပေါ်နေခြင်းကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်း၍သိမြင်နေခြင်းကြောင့်သူယောဂဝသရာပုဂ္ဂိုလ်၏အတိညာ၌နန္ဒတဤသည်ထင်ရှားလာပေသည်ဒါနန္ဒတဤနော်ယုံနာတန္တအစဉ်အဖြစ်တစ္ဆေတိမှန်တော်လိဖြစ်မှုပြည့်မှုမရှိသောတန္တတိအစဉ်ကမဟုတ်ဖြစ်ပြည့်တန္တတိအစဉ်သာဖြစ်သည်ရှေးရှေးယုံနာတန္တတိအစဉ်နှင့်နောက်နောက်သောယုံနာတန္တတိအစဉ်တို့၏၎င်းရှေးရှေးသောယုံနာနှင့်နောက်နောက်ယုံနာတို့၏၎င်းမတူကွဲပြားအတိအခြားသာဖြစ်သည်ဟုသိနေ၏နော်ခဏပိစုံပါသောဆိုင်အောင်အပြည့်ကိုမြင်နေသည်ဖြင့်ရှင်းရှင်းပရမတ္ထဓာတ်နှင့်နောက်နောက်ပရမတ္ထဓာတ်တို့သည်အတိအတိအုပ်စုတစ်ခုစီအုပ်စုတစ်ခုစီသာဟုသိနေ။ယောဂဝဆရာပုဂ္ဂိုလ်ဉာဏ်၌တန်တတိကဏ္ဍ၊သမုဟကဏ္ဍ၊ကိစ္စကဏ္ဍများပြိုနေပြီဟုလိုသည်နော်။ကဏ္ဍသုံးမျိုးတလောကရှင်းခဲ့ပြီနော်။အစဉ်အတန်အတုံးအခဲအပေါင်းအစုအတုံးခဲလုပ်ငန်းကိစ္စအတုံးခဲအတုံးခဲတွေပြိုသွားတဲ့အတွက်ထိုသို့သိမြင်သောအခါ၌ထိုသူသည်ပင်ပြည့်လို့ထိုသူသူပင်ခံစားယူမှမှန်ယဉ်ဆွဲယူတတ်သောသတ္တရာဒိဋ္ဌိကိုတန်လွန်ကောင်းမွန်စွာပယ်စွန့်နိုင်ပေသည်။ခொနကဧကတ္တနီးကိုသိလိုက်တဲ့အခါမှာဥစ္စေတဒိဋ္ဌိကိုပယ်နိုင်တယ်။အခုနန္ဒတနီးပဲကိုသိလိုက်တော့သတ္တရာဒိဋ္ဌိကိုပယ်နိုင်တယ်။သူကဆိုလိုတာကအတိတ်ကယုံနာကဒီဘက်ကိုပြောင်းလာတာမဟုတ်ဘူး။ဒါပေမဲ့ယုံနာတန်တအစဉ်ကတော့ရှိနေတယ်။အတိတ်အကြောင်းတရားကိုအမိမရခင်ပြစ္ဆုတ်ပါအကျိုးတရားကတော့မဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့အတွက်ကြောင့်အတိတ်အကြောင်းတရားနဲ့ပြစ္ဆုတ်ပါအကျိုးတရားတို့ကတခြားစီပဲဟိုဘောမှာပဲအတိတ်ကြောင့်တရားတွေကဖြစ်ပြီးပြက်ခဲ့တယ်။ဒီဘောမှာကအကျိုးတရားကအသစ်ထပ်ဖြစ်တာပဲနော်။ဒါပေမဲ့ဒီအသစ်ဖြစ်လာတဲ့ယုံနာကအတိတ်ကြောင့်တရားနဲ့ဘယ်လိုမှကင်းလို့မရဘူး။အကင်းကင်းနေဆိုရင်တော့ဒီမကြီးတွေစဉ်းစားကြည့်ပါကောင်းမှုကုသိုလ်ပြုနေဖို့လိုသေးလား။မလိုပါဘူး။ဒီကကြီးတွေဒါနဲ့ဆိုတာကတကယ်ကြတော့ရှိတာကိုကျုံကုန်ပြီးလှုပ်ထားတဲ့စုဆောင်ထားတဲ့ပစ္စည်းပဲဒါတွေလှူပြရတာ။တဏီတဲ့နဲ့တတိယကိုမွဲအောင်လုပ်မယ်ဆိုလဲဒီဒါနဲ့ကမွဲအောင်လုပ်နိုင်အကျိုးမပေးဘူးဘာမှအကျိုးမရှိဘူးဆိုရင်ကိုလုပ်ပါမလားမလုပ်နိုင်ပါဘူးဟုတ်တယ်မလားဒါကြောင့်ဒီဒါနကံဒီသီလကံတွေကိုအထုံနေဖို့မလိုတော့ဘူးဘာဖြစ်လို့လဲ तू ကအတိတ်ကအကြောင်းကြောင့်မိစ္ဆုပ္ပံအကျိုးဖြစ်တာကို तू ကလက်မခံနိုင်တာနော်ဒါကြောင့်ဟိုဘုန်းကြီးတို့ဒီသတ္တရာဒိဋ္ဌိနဲ့ဥစ္စေတဒိဋ္ဌိပယ်ရှားနိုင်ရင်ကအခုလိုရှုွက်တွေကိုစနစ်တကျရှုမှပယ်ရှားနိုင်တာပါနော်နောက်တစ်ခုပစ္စယတောဥရိယဖြစ်ထတနာအကြောင်းတရားအဖြစ်ဖြစ်မှုပြက်မှုကိုရှုတယ်အဲ့ဒါကဘယ်လိုလဲဒီလိုပြောခဲ့ပြီးပါပြီနော်ဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဝိဇ္ဇာလည်းဖြစ်ပြက်အနေဆက်ယုတ်လည်းဖြစ်ပြက်အနေဆက်အစသည်ဖြင့်ဒီလိုတွဲပြီးရှုတာအဲ့တော့အကြောင်းတရားအဖြစ်ဖြစ်ပုံကိုရှုအကြောင်းတရားအဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံအကြောင်းတရားချုပ်ခြင်းကြောင့်အကျိုးတရားချုပ်ပုံသဘောတရားကိုဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်သည်ဖြင့်အကြောင်းတရားသည်ထင်ရှားရှိလာသောအကျိုးတရား၏ထင်ရှားဖြစ်ပေါ်လာခြင်းအကြောင်းတရားသည်ထင်ရှားမရှိလာသောအကျိုးတရား၏ထင်ရှားမရှိခြင်းဟူသောသဘောတရား၏အလိုလိုပြည့်စည်ရာအခါယုံနာပရမတရားတို့၏ဇုံတစ်ခုသောပုဂ္ဂိုလ်တ attva ၏အလိုဆန္ဒအတိုင်းဖြစ်မှုမရှိပုံကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်း၍သိမြင်ခြင်းကြောင့်ယောဂဝဆရာပုဂ္ဂိုလ်၏အသိဉာဏ်နှင့်အပြာပါရနီးသည်ထင်ရှားလာပေသည်အကြောင်းတရားဘက်၌လည်းအကျိုးတရားတို့ကိုဖြစ်အောင်ပြုလုပ်မိဟူသောပြာပါရအကျိုးတရားဘက်၌လည်းအကြောင်းတို့သည်ဖြစ်ပေါ်လာခဲ့သောအကျိုးတရားတို့ဖြစ်ကြမည်ဟုသောဗျာပါရမရှိဘုံကိုသိသည်ဟုလိုသည်အဝိဇ္ဇာ၌လည်းသင်္ခါရဖြစ်အောင်ပြုလုပ်မည်ဟုသောဗျာပါရမရှိအလားတူပင်သင်္ခါရ၌လည်းဝိညာဉ်ဖြစ်အောင်ပြုလုပ်မည်ဟုသောဗျာပါရမရှိဤသို့သတ်သည်ဖြင့်အကြောင်းအကျိုးနှစ်ဖက်လုံးနှင့်ဗျာပါရမရှိဘုံကိုသဘောပေါက်ပါဆိုလိုတာကဒီနေရာမှာရှုခွက်ကသူကဘုရားရှင်ကအိမသမိတ္တိဣဒံဟောတိဣမံတုပါဒဣဒံဥပ္ပစ္စတိဤအကြောင်းတရားသည်ရှိသောဤကျိုးတရားသည်ဖြစ်တယ်ဤအကြောင်းတရားဤဖြစ်ခြင်းကြောင့်ဤကျိုးတရားကဖြစ်တယ်ဒါလောက်ပဲဒါပြန်အဲ့အကြောင်းတရားမှလည်းငါအကျိုးကိုဖြစ်အောင်လုပ်မယ်ဆိုတဲ့ဖြာပါရမရှိဘူးအကျိုးတရားမှလည်းအကြောင်းတရားတွေသာဖြစ်ခဲ့ပါစေတို့ဖြစ်လိုက်မယ်ဆိုတဲ့ဖြာပါရမရှိဘူးသူကနှစ်ဖက်လုံးမှာဖြာပါရမရှိဘူးဒီအကြောင်းလေးရှိကြတဲ့ဒီကျိုးလေးကပေါ်လာတာပဲဒါကြောင့်ဒီအကြောင်းကဒီကျိုးကိုဖြစ်စေတယ်လို့သာပြောရတာဒီကြောင့်ကနေပြီးတော့တို့ဖြစ်အောင်ဒီလိုသွားပြီးအကြောင်းကြပြပါရပြစ်လို့ထားမျိုးမရှိဘူးဒီတော့အတိတ်ကြောင်းတရားကိုလှမ်းကြည့်တယ် အတိတ်ကကမ္မတ္တိကြောင့်ဒီဘက်မှာဖြစ်တယ်ဆိုကမ္မတ္တိကနေရှုလို့ဆိုမိဘလွှဲလို့လာပြီးတော့သူကဖြစ်အောင်လှုပ်တာမျိုးမဟုတ်ဘူးဒီအကြောင်းလေးရှိနေတဲ့အတွက်ဒီဂျိုတရားကဖြစ်တယ်ဒီစိတ်ကလေးကြည့်ပေါ့စိတ်ကြောင့်စိတ်တရားယောက်ဖြစ်တယ်ဒါအရှုခိုင်းထားတယ်ဒီစိတ်ကလေးကြောင့်ဒီစိတ်တရားယောက်ကဖြစ်တယ်ဒီစိတ်မရှိရင်ဒီစိတ်တရားယောက်ကမဖြစ်ဘူးဒါပဲအဲ့တော့ဒီစိတ်ကြောင့်ဒီစိတ်တရားယောက်ဖြစ်တယ်ဆိုတာကိုသူဟောပေါက်သလိုဒီအကြောင်းတရားဒီကံကြောင့်ဒီဂျိုတရားလေးဖြစ်တယ်ဆိုတာလည်းလောကီကလှမ်းကြည့်လိုက်တော့မြင်နေပါတယ်နော်အဲ့ဒီရှုခွက်ပဲဒီလိုကြကြနေတာမြင်တဲ့ပုဂ္ဂိုလ်မှာဗျာပါရအဗျာပါရနီကြကြနေတာသဘောပေါက်ပြီဆိုရင်ဘာဖြစ်လဲအောက်မှာနော်ထို့သောသိမြင်ခဲ့သောဖန်ဆင်းရှင်ပရမအတ္တအဖန်ဆင်းခံရသောဇီဝအတ္တရှိသည်ဟုမှမှယွင်ယွင်ဆွံ့ယူထားသောအတ္တဒိဋ္ဌိကိုသာလွန်ကောင်းမွန်စွာထိုဝိပဿနာဉာဏ်ကပယ်စွန့်နိုင်ပေသည်ဒါပဲခုဘုန်းကြီးတို့ဘာသာရေးတွေကိုတော်တော်များများကြည့်လိုက်ရင်အားလုံးကတခြားဘာသာရေးတွေကတော့ဖန်ဆင်းရှင်ကိုလက်ခံကြပါတယ်နော်ခွန်ကြီးတို့ဗုဒ္ဓဘာသာတခုပဲဖန်ဆင်းရှင်ကိုလက်မခံတာဗုဒ္ဓဘာသာမှလည်းခွန်ကြီးတို့ထေရဝါဒပါမဟာယာဏကိုကြည့်လိုက်ရင်တော့မှသူကဖန်ဆင်းရှင်နဲ့တိုက်ရိုက်မပြောပြနဲ့ခက်ဆန်ဆန်ဖြစ်နေတယ်ခက်ဆန်ဆန်ဆိုတော့ကတော့အမိဒါဘာဆိုတဲ့ဘုရားကြီးတခုရှိတယ်ဒီအမိဒါဘာဘုရားကနေပြီးတော့တမန်တော်အဖြစ်နဲ့ကုက္ကရမမြတ်စွာဘုရားတို့ဘုလိုတို့အားလုံးကိုဆင်လွတ်လိုက်တာသူဒီပုံစံမျိုးမြင်လာတယ်နောက်တစ်ခုတချို့သူတို့မှာကအယူဆကမဟာယာဏဘုန်းကြီးတို့ဘာကပြောပြလို့ဘုန်းကြီးသိလို့မှတ်ထားပါတယ်နော်သူတို့ဘာကယဟန္တာဖြစ်ပြီလို့ရှင်ဘုရားမဆုံးသေးဘူးပြန်ဖြေဦးမယ်ခက်ဘုရားပြန်ဖြေပုံနဲ့ပတ်သက်ပြီးသူတို့ဝိထုလေးတခုပြောပြတယ်အရှင်သာရိပုတ္တရာကြီးကယဟန္တာဖြစ်ပြီတဲ့အခါပြိနိဗ္ဗာန်ဆံပြီးတော့နောက်ထပ်ပြန်ပြီးတော့ဘုရားစုပန်တယ်ဒါသူတို့ပြောနော်ဘုရားစုပန်လိုက်တဲ့အချိန်ခါကျတော့ကလေးလေးတယောက်ကရှင်သာရိပုတ္တရာထံလာပြီးတော့မျက်လုံးအလှခံတယ်မျက်လုံးလှူခါတော့ရှင်သာတိဗုဒ္ဓရာကြီးကမျက်လုံးတစ်လုံးကိုထုတ်ပြီးလှူလိုက်တယ်။လှူလိုက်တော့ကလေးလေးကဒီမျက်လုံးကြည့်ပြီးတော့သူ့လိုချင်တဲ့ဒီမျက်လုံးမဟုတ်ဘူးဆိုခြေထောက်နဲ့ခြေပလိုက်ပြီးသူ့လိုချင်တဲ့ဟိုနောက်ထပ်မျက်လုံးလိုချင်တာဖြစ်ပြီ။အဲ့ဒါနဲ့နောက်ထပ်မျက်လုံးတစ်လုံးထုတ်ပြီးလှူရတယ်။လှူလိုက်တော့ရှင်သာတိဗုဒ္ဓရာကြီးကဘာပြောလဲ။"ဩဘုရားဖြစ်ဖို့သိမလွယ်ပါလား"လို့ပြောတယ်။ဒါသူတို့စတိုရီလေ။သူတို့ပြောပြလို့ဘုန်းကြီးကြားတာ။ဘုန်းကြီးတို့ဒီဘက်မှာထေရဝါဒဘက်မှာကတော့ဒီလိုဟာမျိုးမရှိပါဘူး။ယဟန္တာဖြစ်ပြီးနောက်ထပ်ဘယ်တော့မှပြန်ပြီးဖြေဖို့ဓမ္မတာမရှိဘူး။ဘာဖြစ်လို့လဲ။ဝိဇ္ဇာတဏဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကအကျဉ်းချမရှိကုန်စင်အောင်ချုပ်တာ။အနုပါဒနိရောဓခေါ်ပါတယ်။နောက်ထပ်ဘယ်တော့မှမဖြစ်တော့ချုပ်ခြင်းဖြစ်ချုပ်တယ်။အဲဒီလိုနောက်ထပ်ဘယ်တော့မှမဖြစ်တော့ချုပ်ခြင်းဖြစ်ချုပ်ခြင်းသွားတဲ့အတွက်အကျိုးခန္ဓာ၅ပါးလဲပြိနိဗ္ဗာန်သုတိနောက်ဆုံးပဲ။နောက်ထပ်ဘယ်တော့မှယုံနိုင်ရင်မဖြစ်တော့ဘူး။နောက်ထပ်အနုပါဒနိရောဓနောက်ထပ်တစ်ဖန်မဖြစ်တော့ချုပ်ခြင်းဖြစ်ချုပ်သွားတယ်။ဒါကိုဘုရားရှင်ကပရိစ္ဆေသမုပ္ပါဒေသနာတော်မှာအဝိဇ္ဇာယတွေဝအတေသဝိရာဂနိရောဓသင်္ခါရနိရောဓသတ်အဝိဇ္ဇာယအတေသဝိရာဂနိရောဓအကျဉ်းအကြံမရှိကုန်စင်အောင်ချုပ်သွားတာဘာမှခြံမထားခဲ့ဘူးအကျဉ်းကြံမရှိကုန်စင်အောင်အပိပြချုပ်ငိမ့်သွားတဲ့အတွက်သင်္ခါရတွေချုပ်တယ်သင်္ခါရတွေချုပ်တဲ့ဝိညာဉ်ချုပ်တယ်ဆိုပြီးတောက်လျှောက်သွားတာပဲအကုန်လုံးချုပ်ကုန်တာပဲအဝိဇ္ဇာချုပ်လိုက်တဲ့အကုန်လုံးကချုပ်သွားတာပဲဒါပြည့်နဲ့ဒေသနာကအနုလောမဒေသနာတော်ကိုနီးမိပြီးတော့အကုန်လုံးဘုရားရှင်ကချုပ်စင်ကိုခေါ်သွားတာပဲဒါတခုပြီးမှတခုချုပ်ထားတော့မဟုတ်ဘူးအဝိဇ္ဇာချုပ်လိုက်တာနဲ့အလုံးတဏှာဥပါဒံချုပ်တယ်ချုပ်တာနဲ့သင်္ခါရကံကြီးချုပ်တယ်သင်္ခါရကံချုပ်တာနဲ့နောက်ထပ်ခန္ဓာ၅ပါးပြိနိဗ္ဗာန်သုတိနောက်ထပ်မှဖြစ်နိုင်တဲ့ခန္ဓာ